Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံရ2022ခုနှစ်အောက်တိုဘာလ18ရက်နေ့အင်ကာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတိုမီတာ24/40/57လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့မတ်သိန်ကြီးထိုင်းနဲ့အတူတင်ပြသွားမှာပါရုရှားကယူကရိန်းမြို့တော်ကိုဒရုန်းယာဉ်တွေနဲ့တိုက်ခတ်ခဲ့တဲ့အတွက်လူတစုသေဆုံးခဲ့ပါတယ်ဆန္ဒပြသူတွေကိုအချမ်းပဲနှိမ်နှင်းခဲ့တဲ့အီရန်ခေါင်းဆောင်တွေကိုတော့ဥရောပသမဂ္ဂကတန်းခတ်လိုက်ပါတယ်အီရန်မှာမီးလောင်ခဲ့တဲ့အကျဉ်းတောင်အတွင်းအကျဉ်းသားတွေကိုထောင်အာနာဘယ်နီကပြစ်ခတ်ခဲ့တယ်လို့လူခွင့်ရုရှားသူတွေကပြောဆိုပါတယ်စားတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်တရင်နေပြီးကြားကြရမယ်တရင်ဆောင်မတွေထဲမှာတော့ကြာရင်စိတ်ကြီးမှာစစ်ကောင်စီနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေအခြေအနေကိုအရင်ဆုံးနှာစင်ကြရမှာဖြစ်ပါတယ
်။တိုက်ပွဲဖြစ်တဲ့ခါကျတော့ဒီကနေ့ရောဂျုံကူတိုက်တာပေါ့။ဂျုံတိုက်တော့အဲ့မှာဖမ်းမိတာ16ရောက်စစ်တုံးကန်းနေနဲ့ပဲသူတို့ဟိုဆောင်ရွက်ထားတယ်။ဒီနေ့လည်း18လက်ရတယ
်။ KNU ပူးပေါင်းတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာအပြည့်အစုံတင်ပြပေးပါမယ်။ဒီနောက်မှာတော့အီရန်ဒရုန်းတွေတုံးပြီးရုရှားတို့ကယူကရိန်းကိုတိုက်ခိုက်နေတယ်ဆိုတဲ့အကြောင်းပါကစ္စတန်ရေဘေးအပြက်အစီအာဖဂန်ကကလေးလှုပ်သားတို့အခြေအနေစတဲ့သတင်းဆောင်မတွေကိုဇက်တိုင်နာဆင်ခြင်ရပါမယ်။နောက်ပိုင်းမှာတော့သတင်းတောက်မှဆုစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအပတ်စဉ်ကဏ္ဍတို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့အင်ကာနစ်မနေခင်ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျော်နဲ့အတူတင်ပြပေးပါမယ်ရှင
်။ယူကရိန်းမြို့တော်ခီးဖ်ကိုတနင်္လာနေ့ကဖောက်ခွဲရေးပစ္စည်းတွေပါတဲ့ရုရှားဝေဒင်းဒရုန်းတွေနဲ့တိုက်ခတ်မှုကြောင့်အနည်းဆုံးလူ3ဦးသေဆုံးခဲ့ပြီးမြို့ကနေလည်းဘေးလွတ်ရာကိုပုန်းရှောင်နေခဲ့ရသလိုအဆောက်အဦတချို့လည်းမီးလောင်ပျက်စီးခဲ့ပါတယ်။မောင်းသူမဲ့ဒရုန်းယာဉ်73သင်းကိုတော့ပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းလေတပ်ကပြောဆိုပါတယ်။လာနဲ့ချီပီအေချမ်းချမ်းရှိနေခဲ့တဲ့ခီးဖ်မြို့တော်ကိုရုရှားကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးသတင်းတစ်ပတ်လောက်အကြာမှာအခုလိုဒရုန်းယာဉ်တွေနဲ့တိုက်ခိုက်လာတာဖြစ်ပါတယ်။တိုက်ခိုက်ရမှာတုံးတဲ့ဒရုန်းယာဉ်တွေဟာအီရန်နိုင်ငံလို့ရှဟစ်အမျိုးအစားဖြစ်ပြီးပြင်းထန်ကိုဝင်တိုက်ပြီးတိုက်ခိုက်တဲ့နီးနဲ့ရုရှားကအသုံးချနေတယ်လို့လဲယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။တညာလုံးတမနလုံးရုရှားကတိုက်ခိုက်နေပြီးမြို့ကန်အရသားတွေတုံလုံး၆ချအောင်လုပ်နေတယ်လို့လဲယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတယ်လီဂရမ်လူမှုကွန်ရက်ကနေပြောဆိုပါတယ်။ရုရှားအီရန်ကနေရှဟစ်အမျိုးအစားဒရုန်းယာဉ်2400ရရှိတာပြီး Granada 2လို့အမည်ပြောင်းထားတဲ့ရုရှားအမည်ကိုပြောင်းပြီးသုံးနေတဲ့အကြောင်းယူကရိန်းထောက်လှမ်းရေးသတင်းကိုကိုးကားပြီးသမ္မတဇာလင်စကီကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံကတော့ရုရှားကိုဒရုန်းယာဉ်တွေပေးပို့တာမရှိကြောင်းညင်းဆိုထားပါတယ်။
အီရန်နိုင်ငံမှာမွတ်စလင်ခေါင်းစည်းပေါ်ကခြုံရမယ့်စီကံကိုတိတိကျကျမလိုက်နာလို့ဆိုပြီးအမျိုးသမီးငယ်တူကိုဘာသာရေးရဲတပ်ဖွဲ့ကဖမ်းဆီးထားစဉ်သေဆုံးခဲ့ရမှုအပေါ်စန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်သက်ဆက်နွယ်ပြီးပြန်ကြားရေးဝန်ကြီးနဲ့အီရန်ရဲ့ဘာသာရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥရောပသမ္မဂ EU ကတနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုချက်မှတ်ပါတယ်။ဘာသာရေးရဲတပ်ဖွဲ့ရဲ့အကြီးအကဲတွေဖြစ်ချတဲ့မိုဟာမက်ရိုစတာမီ၊ဟတ်ချ်အာမက်မီယာဇာမီနောက်ပြန်ချဲရေးဝင်ကြီးအေဆာဇာရီပေါ်တို့ကိုအပါအဝင်လူပုဂ္ဂိုလ်၁၁ဦးရဲ့ပိုင်ဆိုင်မှုတွေကိုလည်း EU ကထိန်းချုပ်လိုက်ပါတယ်ပြန်ချဲရေးဝင်ကြီးအေဆာဇာရီပေါ်ကတော့ဆန္ဒပြပွဲတွေစတင်ခဲ့ပြီးနောက်ပိုင်းမှာအင်တာနက်ဖြတ်တောက်ပိတ်ပင်မှုအတွက်တာဝန်ရှိတယ်လို့ဆွဆွဲခံရပြီးဓာတ်ခတ်ခံရတာဖြစ်ပါတယ်သူတို့ကိုတော့ဥရောပတွင်ခီးသွွာလာမှုကိုလည်းတမ်းမြစ်ပါတယ်လူဇင်ဘတ်မှာတွေ့ဆုံဆွေးနွေးကြတဲ့ EU နိုင်ငံသားရေးဝန်ကြီးတွေကဆန္ဒပြပွဲတွေကိုရရဆက်ဆက်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲအတော်များများနဲ့အီရန်ရဲ့ဥပဒေစိုးမိုးရေးတပ်ဖွဲ့တွေကိုလည်းပြစ်ဒဏ်ခတ်ပါတယ်အသက်22နှစ်အရွယ်မာရှာအာမီနီတည်ဆုံခဲ့ရပြီးနောက်ရက်ပိုင်းအကြာစက်တင်ဘာလလယ်ပိုင်းမှာဆန္ဒပြပွဲတွေစတင်ခဲ့တာပါအီရန်နိုင်ငံတော်ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေအတွင်းလုံကြုံရေးတာဝန်ရှိသူတွေကြောင့်ဆန္ဒပြသူဒါဇင်နဲ့ချီတည်ဆုံခဲ့ရပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအင်အားအလွန်အကျွံသုံးတဲ့အပေါ် EU ကရှုတ်ချကြောင်းလဲကြေညာချက်ကဖော်ပြပါတယ်
။အီရန်နိုင်ငံမှာစနေနေ့ည အဗင်အချင်းထောင်မှာမိလောင်မှုအတွင်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြတဲ့အချင်းသားတွေကိုထောင်တာဝန်ရှိသူတွေကပြစ်ခတ်ခဲ့တယ်လို့အီရန်အခြေစိုက်လူ့အခွင့်လှုပ်ရှားသူပိုနာဇီနီမီက VOA ပါရှန်ဌာနကိုပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအီရန်အစိုးရကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။မိလောင်မှုအတွင်သေဆုံးသူ10ဦးရှိတယ်လို့အီရန်အစိုးရကပြောဆိုပေမဲ့လည်းသေဆုံးသူအရေအတွက်ဟာအသေးချာမသိနိုင်သေးဘူးလို့နီဇီမီကပြောဆိုခဲ့ပါတယ်။ဆေးရုံတော်တော်များများကိုအသင့်ပြင်ခိုင်းထားပါတယ်။အဲ့ဒီဆေးရုံတွေမှာအဆောက်အအုံတင်းကျစွာချထားပြီးဘသူကိုမှဝင်ရောက်ခွင့်မပေးဘူးလို့လည်းလူ့အခွင့်လှုပ်ရှားသူနီဇီမီကပြောဆိုပါတယ်။အကျဉ်းသားအတော်များများဟာသူတို့မိသားစုတွေနဲ့ဆက်သွယ်လာခြင်းမရှိသေးဘူးလို့လူ့အခွင့်ရေးလှုပ်ရှားသူတွေကပြောဆိုပါတယ်။အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေစဉ်မှာအကျဉ်းတော်မိလောင်ခဲ့တာပါ။ဒီအကျဉ်းတော်ပါနိုင်ငံရေးအကျဉ်းသားတွေနဲ့အနောက်နိုင်ငံနဲ့ပတ်သက်ဆက်နွယ်သူတွေကိုချုပ်နှောင်ထားပါတယ်။အာဏာရှင်တည်ဆုံးပါသေးဆိုတဲ့ကျွေးကြော်သံတွေအပါအဝင်ဆန္ဒပြသူတွေရဲ့ကျွေးကြော်သံတွေကိုအကျဉ်းတော်အတွင်းကကြားနိုင်မှာပါလို့လည်းလူ့အခွင့်ရေးလှုပ်ရှားသူနီဇီမီကပြောဆိုခဲ့ပါတယ်။မီလောင်မှုကတော့အကျဉ်းသားတဦးနဲ့အကျဉ်းတော်တာဝန်ရှိသူတဦးတို့မတင်မတင့်ဖြစ်ရာကနေအကျဉ်းသားကအလုတ်စေခိုင်းတဲ့အလုတ်ယုံအတွင်မီးရှို့ခဲ့တဲ့အတွက်စတင်လောင်ချွမ်းခဲ့တာလို့တဟီရန်မြို့တော်အုပ်ချုပ်ရေးမှူးမိုဆန်မန်ဆိုရီကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းနေဝင်တာနဲ့အကျဉ်းသားတွေအားလုံးကိုအချုပ်ခန်းထဲကိုပြန်ပို့တာဖြစ်တဲ့အတွက်အလုတ်ယုံမှာအကျဉ်းသားမရှိနိုင်ဘူးလို့အေဗင်အကျဉ်းတော်အကျဉ်းသားဟောင်းတဦးကပြောဆိုကြောင်းလူမှုကွန်ရက်စာမျက်နှာတွေမှာတော့ဖော်ပြနေကြပါတယ်ခင်ဗျာ။
အီသီရိုးပီးယားနိုင်ငံမြောက်ပိုင်းမှာအခြေအနေတွေကထိမနိုင်သိမရဖြစ်လာနေပြီးပြည်ပခကိုစီးရင်းနှီးနဲ့ဖြည့်ရှင်းလို့အပြေထွက်မလန်းမတွေ့ရကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကတင်းနှင်းလာနေမှာသတိပေးထားပါတယ်
။ Violence and destruction have reached alarming levels.
အကြမ်းဖက်မှုတွေနဲ့တေးချေပြက်စီးမှုတွေဟာစိုးရိမ်စရာအဆင့်ကိုရောက်ရှိလာခဲ့ပြီးလူမှုအတိုင်းဝိုင်းဟာလည်းထိခိုက်ပျက်စီးနေပြီလို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂဌာနချုပ်မှသတင်းထုတ်တွေကိုပြောဆိုခဲ့တာပါ။အီသီရိုးပီးယားရဲ့အီရစ်ထရီးယားလက်နက်ကိုင်တပ်ဖွဲ့တွေဆက်ပြီးမတိုက်တော့ဘဲချက်ချင်းဆုတ်ခွာမှုအပါအဝင်အီသီရိုးပီးယားနိုင်ငံတီဂရေးဒေသတွင်စစ်ပွဲတွေချက်ချင်းအဆုံးသတ်ရမယ်လို့လည်းသူကပြောပါတယ်။လူမထောင်နဲ့ချီတေဆုံးဒဏ်ရာရစေပြီးတန်းနဲ့ချီလူတွေအငတ်ဘေးကျုံရလူအခြေဆိုင်စေတဲ့နှစ်နှစ်နီးပါးကြာပြည်ပခါကိုအဆုံးသတ်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းဆောင်ရွက်ချဖို့လေကုလသမဂ္ဂအခြေအကဲကတိုက်တွန်းပါတယ်။အီသီရိုးပီးယားပြည်သူတွေအတွက်6ချဖွဲ့ဒီပြည်ပခါအဆုံးသတ်နိုင်ရေးအာဖရိကသမဂ္ဂကိုအစွမ်းကုန်ထောက်ပံ့ဖို့ကုလသမဂ္ဂကအဆင့်ထင့်ရှိတယ်လို့လည်းသူကပြောပါတယ်။ထိရောက်ပြီးရေရှည်တည်တတ်မဲ့နိုင်ငံရေးအရာဖြည့်ရှင်းချက်တရထွက်ပေါ်လာရေးဆွေးနွေးပွဲတွေအရေးပေါ်ပြန်ဆဖို့လည်းတိုက်တွန်းပါတယ်။အာဖရိကသမဂ္ဂဥဆောင်ဆွေးနွေးမှုတွေကနေတဆင့်ပြည်ပခါကိုငြိမ်းချမ်းစွာဖြည့်ရှင်းချက်တရထွက်ပေါ်လာရေးပိုင်းဖြတ်ထားကြောင်းအီသီရိုးပီးယားအစိုးရကတနင်္လာနေ့မှာပြောဆိုထားသလိုပဲတီဂရေးဒေသအုပ်ချုပ်ရေးအဖွဲ့ကလည်းချက်ချင်းအပြစ်ရရေးအာဖရိကသမဂ္ဂရဲ့တောင်းဆိုချက်ကိုလေးစားမယ်အကြောင်းပြောဆိုထားပါတယ်ရှင်
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့မနေ့ပဲ VO ရဲ့အသံလွှင့်အစီအစဉ်တွေကိုထုတ်နေနေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်ယာရူးကနေထုတ်ပယ်ခံရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရာခန်ဟာအဓိကကြတဲ့လွတ်တော်ဂျာပြရွေးကောက်ပွဲမှာအနိုင်ရရှိသွားတာကြောင့်အထွေထွေရွေးကောက်ပွဲကိုစော့ပြီးကျင်းပဖို့လက်ရှိညွန်ပေါင်းအစိုးရကိုသူ့ရဲ့အတိုက်ခံပါတီကတောင်းဆိုမှုတွေလည်းပုံမအားကောင်းလာပါတယ်။အောက်လွတ်တော်ကိုယ်စားလှယ်နေရာ၈နေရာအတွက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျာပြရွေးကောက်ပွဲမှာ9နေရာအတွက်ဝန်ကြီးချုပ်ဟောင်းခန်ကရှင်ပြိုင်ခဲ့ရမှာ6နေရာအနိုင်ရခဲ့တာကြောင့်သူ့အပေါ်လူကြိုက်များမှုကိုလူမှုစတန်ကောက်ယူတဲ့ရွေးကောက်ပွဲအဖြစ်လည်းပြောဆိုကြပါတယ်။ကျန်2နေရာကတော့ညွန်ပေါင်းအစိုးရအဓိကဖြစ်တဲ့လက်ရှိဝန်ကြီးချုပ်ရှိပါရှရစ်ရဲ့ပါကစ္စတန်ပြည်သူ့ပါတီ PPP ပါတီကရရှိခဲ့ပါတယ်ပါကစ္စတန်ရွေးကောက်ပွဲမှာရှင်ပြိုင်သူတွေဟာကိုယ်စားလှယ်နေရတနေရာထက်မကရှင်ပြိုင်ခွင့်ရှိပြီးနေရာအတော်များများမှာအနိုင်ရခဲ့ရင်တော့တနေရာကိုရွေးချယ်ပြီးကျန်တဲ့နေရာတွေကိုလက်လွတ်ရမှာဖြစ်ပါတယ်အခုလိုအနိုင်ရခဲ့တဲ့အတွက်ဝန်ကြီးချုပ်အောင်ခံတဲ့သူ့ရဲ့ PTI ပါတီကပါကစ္စတန်မှာလူကြိုက်အများဆုံးအဖြစ်ဆက်လက်ရပ်တည်နေတဲ့သဘောဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလတည်းတုန်းကတော့ဝန်ကြီးချုပ်အမရခန်ကိုစီးပွားရေးနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေမှာမှားယွင်းစွာစီမံတယ်လို့စွပ်စွဲချက်နဲ့လွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းပြီးသူ့ကိုဝန်ကြီးချုပ်ယာရူးကနေဖယ်ရှားခဲ့တာဖြစ်ပါတယ်
အိန္ဒိယအဓိကအတိုက်ခံကွန်ဂရက်ပါတီဥက္ကဋ္ဌအသစ်ကိုတနင်္လာနေ့မှာမဲပေးရွေးချယ်ခဲ့ကြပြီးပါတီမှာဩစာချီတဲ့နေရူးဂန္ဒီမိသားစုဝင်တွေကတော့ဝင်ပြီးမပြိုင်ခဲ့ကြပါဘူးမဲပေးခွင့်ရှိတဲ့ပါတီကိုယ်စားလှယ်၉ထောင်ထဲမှာပါတီရဲ့ယာယီဥက္ကဋ္ဌဆိုနီယာဂန္ဒီလည်းတဦးအပါအဝင်ဖြစ်ပါတယ်ညူဒေလီကပါတီရုံးမှာမဲပေးအပြီးမှာတော့ဒီအချိန်ကိုစောင့်ခဲ့တာကြာပြီလို့သူမကပြောဆိုခဲ့ပါတယ်ကွန်ဂရက်ပါတီကိုဂန္ဒီမိသားစုကအစဉ်အဆက်ဦးဆောင်လှခဲ့တာပါဒါပေမဲ့လည်းဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးပါတီက2014ခုနှစ်မှာအာဏာရလာပြီးနောက်ပိုင်းပြည်ထောင်စုနဲ့ပြည်내ရွေးကောက်ပွဲတွေမှာအရင်းနှိမ့်လာခဲ့ပြီးနောက်မှာတော့ကွန်ဂရက်ပါတီကိုလူသစ်ပြောင်းဖို့ဆိုနီယာဂန္ဒီနဲ့တားဖြစ်သူရာဟုဂန္ဒီတို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်မဲခွဲမှုအကျိုးစည်းရုံးရေးတွေမှာတော့ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ပိုင်းရဲ့ထောက်ခံမှုရထားတဲ့တောင်ပိုင်းကနာတကပြည်နယ်ကအသက်80အရွယ်မာလီခါဂျွန်းခါရက်ရှ်ကရွေးကောက်ပွဲမှာထောက်ခံမှုအများဆုံးရတဲ့အနေအထားရှိပါတယ်အိန္ဒိယမီဒီယာတွေကသူ့ကိုတရားဝင်ကိုယ်စားလှယ်လို့သုံးနှုန်းကြပါတယ်သူ့ရဲ့အဓိကပြန်ဘက်ကတော့အသက်66နှစ်အရွယ်ရှာရှီသီရိုဖြစ်ပါတယ်သူကတော့2009ခုနှစ်မှာကွန်ဂရက်စ်ပါတီကိုဝင်ရောက်လာသူဖြစ်ပြီးဒီမတန်ခင်ကကုလသမဂ္ဂမှာနှစ်ပေါင်း30နီးပါးအလုပ်လုပ်ခဲ့သူဖြစ်ပါတယ်ရှင
်ဩစတြေးလျနိုင်ငံမှာနယူးဆောက်သ်ဝေးဗစ်တိုးရီးယားနဲ့တာစမီးနီးယားပြည်နယ်တွေမှာရေကြီးရေလျှံမှုတွေဖြစ်နေပြီးမိုးဆက်လက်ရွာသွန်းနိုင်သေးတဲ့အတွက်တနင်္လာနေ့မှာအထိစိုးရိမ်ရတဲ့အခြေအနေမှာဆက်လက်ရှိနေပါတယ်ဩစတြေးလျဝန်ကြီးချုပ်Anthony Elfin Albanese ကတော့ရေကြီးရေရှမ်းမှုအဆိုးဆုံးခံစားနေရတဲ့ Victoria ပြည်နယ်ကိုတနင်္ဂနွေနေ့တုန်းကသွားရောက်ခဲ့ပါတယ်။သွားရောက်ခဲ့ပြီးအခုလိုပြောဆိုခဲ့ပါတယ်
။ In Victoria, towns including Shepparton and Echuca
ရေဘေးကျုံနေရတဲ့ပြည်နယ်၃ခုထဲမှာ Victoria ပြည်နယ်ဟာအဆိုးဆုံးဖြစ်ပါတယ်။ဒီပြည်နယ်၃ခုဟာစံချိန်သစ်တင်လောက်တဲ့ဒါမှမဟုတ်စံချိန်သစ်နီးပါးဆိုးရတဲ့ရေကြီးရေရှမ်းမှုတွေကိုခံစားနေရပါတယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။ New South Wales ပြည်နယ်အတွင်းနေရာ12နေရာမှာရေကြီးရေရှမ်းမှုသတိပေးမှုတွေနှိုးဆော်ထားပါတယ်။ Victoria ပြည်နယ်မှာပြည်သူတွေဟာအခက်အခဲရင်ဆိုင်နေရပါတယ်။ဒီလိုအခြေအနေတွေမှာပဲရသက်တပတ်ကုန်ပိုင်းမှာမိုးထမှန်ရွာသွန်းနိုင်သေးတဲ့အတွက်ဆက်လက်အန္တရာယ်ရှိနေကြောင်းကိုလည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်
။ကမ္ဘာ့စားနပ်ရိက္ခာထုတ်လုပ်မှုအပေါ်ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေကိုစံပြဖော်ထုတ်ခဲ့မှုအတွက်အမေရိကန်ရာသီဥတုနဲ့စိုက်ပျိုးရေးပညာရှင်ဆင်သီယာရိုဇင်ဝိုက်ကိုလာမယ့်ခြားသာပတင်းနေ့မှာအိုင်ဝါပြည်နယ်ဒီမော်နီစ်ကအခမ်းအနားမှာဝေါ်ဖူပရိုက်ကဘာဆန်ရိတ်ခါစုချီးမြှင့်မှာဖြစ်ပါတယ်ရိုဇင်ဝိုက်ကိုဒီနှစ်အတွက်ပညာရှင်ဖြစ်ရွေးချယ်ကြောင်းဖောက်ဒေးရှင်းကမေလအတွင်းမှာကြေညာခဲ့တာပါစုနဲ့ဒေါ်လာ2,000,000ခွဲချီးမြှင့်မှာဖြစ်ပါတယ်သူမတီထောင်တဲ့စိုက်ပျိုးရေးပုံစံနှိုင်းယှဉ်မှုနဲ့တိုးတက်ရေးစီမံကိန်းဟာဆိုရင်နိုင်ငံပေါင်း90ချို့အတွက်ရာသီဥတုပြောင်းလဲမှုဒဏ်ခံနိုင်ရေးတိုးတက်စေရေးဆုံးဖြတ်ဆောင်ရွက်မှုတွေမှာဓာတ်ရိုက်အထောက်အကူဖြစ်စေခဲ့တယ်လို့လည်းဖောက်ဒေးရှင်းကပြောဆိုထားပါတယ်ကြာသာပတင်းနေ့ကျင်းပမဲ့စုပေးပွဲအခမ်းအနားအပါအဝင်ရဲ့တော်ကြာကျင်းပမဲ့အခမ်းအနားတွေအတွင်မှာတော့ Feeding a Fragile Wise War ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတွေနဲ့မိန့်ခွန်းတွေလည်းပါဝင်မှာဖြစ်ပါတယ်ဥဆောင်ဆွေးနွေးမဲ့သူတွေထဲမှာယူကရိန်းကလယ်သမားကီဟိုက်စင်ကလည်းပါဝင်မှာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကိုစော်မှုကျွန်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါကရင်ပြည်နယ်ကျိုင်းစေချီမြို့နယ်မှာဒီရက်ပိုင်းစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအပြင်းထန်တိုက်ပွဲဖြစ်ခဲ့ကြောင်းပူးပေါင်းတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကနှစ်ရက်ဆက်တိုက်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးရမိကြောင်းလည်းပြောဆိုထားပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမှကပြောပြပေးပါမယ်ရှင
် KNU ကရင်မြို့သားစီယုံတမဟာ6နယ်မြေကျိုင်းစိတ်ကြီးမြို့နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNL တိုင်ရင်း18နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီရဲ့ခမရ358နဲ့အောက်တိုဘာလ16ရက်နေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးလက်နက်တွေနဲ့စစ်သုံးပတ်16ဦးကိုဖမ်းမိခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောမွန်ကတော့ကျိုင်းစိတ်ကြီးမြို့နယ်ထဲကတိုက်ပွဲတွေအတွင်းပူးပေါင်းတပ်ဖွဲ့တွေဘက်ကလက်နက်တွေနဲ့စစ်သုံးပတ်နေကိုပါဖမ်းမိတယ်ဆိုပြီးအခုလိုပြောပါတယ်
။တရင်ဆက်ကုန်နဲ့ CDF ပူးပေါင်းတယ်ပေါ့ဟုတ်ကဲ့။အဲဒီစစ်ကြောင်းကဟိုမှာ358ဟုတ်ကဲ့ တိုက်ပွဲတိုက်ပွဲဖြစ်တဲ့ခါကျတော့ဒီကနေ့ပြီးတော့ကျုံကူတိုက်တာပေါ့တိုက်တော့အဲ့မှာဖမ်းမိတာ16ယောက်စစ်တုံးကန်းနေနေပဲသူတို့ဟိုစောင်းရက်ထားတယ်လက်လက်လက်ဆက်9လက်ရတယ်ခရဲနေအများကြီးပါ
စစ်ကောင်စီဘက်ကတော့တိုက်ပွဲအတွင်း KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဖမ်းမိတဲ့စစ်ကောင်စီတပ်သားတွေရဲ့အခြေအနေဒီစစ်လက်နဲ့ဆုံးရှုံးမှုတွေကိုတော့ဘာမှထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒဏ်ရာရရှိထားတဲ့စစ်ကောင်စီတပ်သားစစ်သုံးပတ်တွေကိုတော့ပူးပေါင်းတပ်ဖွဲ့တွေဘက်ကစေဝါကုသမှုတွေလုပ်ပေးနေတယ်လို့လည်းပြောပါတယ်
။စစ်သုံးပတ်နေတယ်ပဲသူတို့ဟိုဘာမှမလုပ်ဘူးလိုအပ်တဲ့ဒဏ်ရာရလည်းရဲဘော်တွေကိုလည်းစေဝါကုသပေးတယ်
ကျိုင်းစိတ်ကြီးမြို့နယ်တဲကကျိုင်းရွာနဲ့တကေးရွာတွေမှာအောက်တိုဘာလ16ရက်နေ့တနေ့လုံးနီးပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဖမ်းမိသူတွေထဲမှာစစ်ကြောင်းမှအရေးပါတဲ့စစ်ကြောင်းမှုတက်ခွဲမှုဒုအရာခံမှုစတဲ့တာဝန်ကြီးကြီးယူထားသူတွေအပါအဝင်စစ်ကောင်စီတပ်သား16ဦးကိုဖမ်းမိခဲ့တယ်ဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတက်ခွဲတွေကပြောပါတယ်အလားတူအောက်တိုဘာလ16ရက်နေ့မှာပဲခလာရ32တရင်းနဲ့ KNL PDF ပူးပေါင်းထားတဲ့နဂနီစစ်ကြောင်းတို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီတရင်းဘက်ကတာဝန်ရှိသူ2ဦးကြာဆုံးသွားခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်အခုတိုက်ပွဲမှာလည်းစစ်ကောင်စီတပ်သား6ဦးကြာဆုံးခဲ့တယ်လို့ပြောပါတယ်ကြာဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့တော့ VOA ကတိကျအထည်မပြုတ်နိုင်သေးပါဘူးကရင်ပြည်နယ်ထဲမှာစစ်ကောင်စီဘက်ကတပ်သားတွေကိုကရင်အမျိုးသားလွတ်မြောက်ရေးတပ်ဖက်ကမကြာခဏဖမ်းမိတာတွေရှိတယ်လို့ပူးပေါင်းတပ်ဖွဲ့တွေထံကိုအညံ့ခံပူးပေါင်းလာတာလည်းရှိတာကြောင့် KNU ဘက်ကတော့သူတို့ကိုကောင်းမွန်စွာထားရှိကြောင်းတွေကိုပဲပြောဆိုခဲ့ပါတယ်ရှင
်မအေးအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးလိုပါတယ်ယူကရိန်းကအရက်ဖက်ပြင်းထန်တွေကိုရုရှားကဆက်တိုက်ခိုက်နေချိန်မှာပဲသူကအီရန်လို့ဒရုန်းတွေကိုပါတုံးလာတာဖြစ်ပါတယ်။ကျွမ်းကျင်သူတွေကတော့ရုရှားဟာသူ့စစ်ပစ္စည်းတွေတုံးစရာမရှိတော့တဲ့အတွက်အီရန်နဲ့မြောက်ကိုရီးယားစီကနေယူသုံးတာဖြစ်နိုင်တယ်လို့ VOA ကပြောပါတယ်။အီရန်နဲ့ရုရှားကြားစီးရေးပူးပေါင်းမှုဘယ်လိုလုပ်နေတယ်ဆိုတာနဲ့ဒါဟာအီရန်နျူကလ িয়ার သဘောတူညီချက်ပြန်အသက်သွင်းဖို့ဘိုင်ဒန်အစိုးရအဖွဲ့ရဲ့စ조사မှုတွေအပေါ်ဘယ်လိုရိုက်ခတ်မှုရှိနိုင်တယ်လဲဆိုတာဒီကိုတော့စင်ဒီစိန်ကသတင်းပေးပို့ထားပါတယ်ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်ယူကရိန်းမြို့တော်ကီယက်နဲ့တောင်ပိုင်းကမိုင်လိုလော့ဖ်လိုယူကရိန်းနိုင်ငံတလွှားကမြို့တွေမှာရှိတဲ့အဆောက်အုံတွေနဲ့ဒေသခံတွေဟာရုရှားရဲ့ပြင်းထန်တဲ့တိုက်ခိုက်မှုကိုအောက်တိုဘာပထမပတ်တစ်ပတ်လုံးခံစားနေရတာပါအခုလိုရုရှားရဲ့ရဲရဲဆက်ဆက်တိုက်ခိုက်မှုတွေမှာလည်းရုရှားတပ်တွေဟာအရင်ဩဂုတ်လကုန်လောက်မှာစတွေ့လာရတဲ့အီရန်လို့ Shahid 136 drone သုံးတာကိုပြန်ပြီးလှုပ်လာတာတွေ့ရတယ်လို့ Britain ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်အီရန်ရဲ့ drone တွေနဲ့ပတ်သက်ပြီး American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရ John Kirby ကVOA ကိုခုလိုပြောပါတယ
်we knew that these drones were going to be introduced onto the battlefield
ရုရှားကအီရန်အစိုးရစီကနေ drone တွေဝယ်တော့မယ်လို့ကျွန်တော်တို့ကလူသိရှင်ကြားဖွင့်ပြောလိုက်ချိန်မှာပဲဒါတွေကိုတိုက်ပွဲမှာသူတို့သုံးတော့မယ်ဆိုတာသိပြီးသားပါတယောက်မှုအတိုင်းဒါဘယ်လောက်ထိရှိမယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပေမဲ့ဒါတွေကအသေးအပြောက်ရှိအောင်လုံနိုင်စွမ်းရှိတယ်ဆိုတာရှင်းပါတယ
် American နဲ့သူ NATO မဟာမိတ်တွေကတော့ယူကရိန်းကိုရုရှားရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဖို့အတွက်လိုအပ်တဲ့လေကြောင်းကာကွယ်ရေးစနစ်တွေကိုပေးနေတာပါ။အီရန်စီကအခုလို drone တွေကိုယူဖို့အတွက်ရုရှားအစိုးရစီမှအကြောင်းပြချက်ကောင်းတစ်ခုတော့ရှိနိုင်တယ်လို့ American ငြိမ်းချမ်းရေးစင်တာရုရှားနဲ့ဥရောပဌာနအကြီးတန်းအကြံပေး Mary Glantz ကပြောပါတယ်
။ It's probably likely that he is running out of his precision and
ဖြစ်နိုင်တာကတော့ရုရှားမှာပြစ်မှတ်ကိုအတိအကျပြစ်နိုင်တဲ့ပိုးပြီးအဆင့်မြင့်တဲ့လက်နက်တွေမရှိတော့ပုံရပါတယ်။သူစီမံရှေးကြတဲ့အရင်ဆိုဗီယက်ရုရှားခေတ်ကလက်နက်တွေရှေးကြတဲ့ရုရှားလက်နက်တွေဘုံးတွေအတော်များများရှိနေပြီးတော့ဒါတွေကိုပဲသူကပိုးပြီးအားထားနေပုံရပါတယ်လို့ပြောတော့တာပါ။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကိုအီရန်ပါဖို့လှုပ်တံတဲ့ပတ်သက်ပြီးနောက်ကျွမ်းကျင်သူတဦးဖြစ်တဲ့အရှိလေပိုင်းဌာနအီရန်ဆိုင်ရာအကြီးအကဲAlex Vandergar ကလည်း VOA ကိုခုလိုပြောပါတယ
် This is the first time we've really seen the Islamic Republic of Iran since 1979 to get involved
ဒါဟာအီရန်ကတခြားနိုင်ငံရဲ့စစ်ရေးဆောင်ရွက်မှုတွေမှာအခုလိုပုံနဲ့ပါဝင်ပတ်သက်တာကို1989ခုနှစ်ကစပြီးအခုပထမဆုံးအကြိမ်ဖြစ်ကျွန်တော်တို့တွေ့လာရတာပါအခြားအချို့အခြားအာဏာပိုင်နိုင်ငံတနိုင်ငံနဲ့ပတ်သက်ပြီးဒါမျိုးလှုပ်တာကိုအရင်ကတခါမှမတွေ့ဘူးပါဘူး။ Hezbollah တို့လိုမျိုးကိုစားပြုတဲ့အဖွဲ့မျိုးတွေကိုပဲအီရန်ကဒေသတွင်းမှာအတော်အကူအညီပေးတာတွေ့ရပေမဲ့အခုဟာကအီရန်ကရုရှားကိုကူတာပါပဲ။ ဒါကတမူထူးခြားနေပါတယ
်အီရန်ကရုရှားကို drone တွေပေးတဲ့အတွက်အမေရိကန်ရဲ့အီရန်နျူကလ িয়ার သဘောတူညီချက်ပြန်ပြီးအသက်သွင်းဖို့စ조사မှုကိုပြင်းပြင်းထန်ထန်ရိုက်ခတ်မှုရှိလာမယ်လို့တော့သူမထင်ဘူးလို့လည်းပြောပါတယ်ဒါအပြင်အီရန်ကသူ့ရဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုကိုတိတ်ပြီးအရေးမပါသလိုလှုပ်ပြနေပုံရတယ်လို့လည်းပြောပါတယ်
They don't want to be seen to be taking part in this conflict because they're worried about
Iran ကသူပါဒီ Ukraine ပြဿနာတွေပါနေတယ်လို့မြင်ကြမှာကိုမလိုလားပါဘူး။ဘာကြောင့်လဲဆိုတော့ Russia ရဲ့ Ukraine ကျူးကျော်မှုကိုအတော်ဆန့်ကျင်နေတဲ့ Iran ပြည်သူတွေကိုစိုးရိမ်နေလို့ပါပဲ
။ခဲ့တဲ့လာထဲမှာပဲ Ukraine သမ္မတ Volodymyr Zelensky ကလည်းသူ့နိုင်ငံကို Iran လို့ drone တွေတုံးတိုက်ခိုက်တာကိုရှုံချခဲ့တယ်လို့ကီယက်မှာရှိတဲ့အီရန်တန်ယုံကတန်တမန်ဥယျာဉ်ကိုပါရှော့ချပစ်ခဲ့တာဖြစ်ပါတယ
်။ဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အာဖဂန်ကလေးလှုပ်သားတွေအခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ပါကစ္စတန်ရေးပေးနောက်ဆက်တွဲအခြေအနေသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးပါမယ်။ပါကစ္စတန်မှာမကြုံစဘူးရေပိဒံတင်ခဲ့လို့နိုင်ငံထွင်းကအခြေခံအဆောက်အုံအတော်များများပျက်စီးရပါတယ်။အများပြည်သူသုံးလမ်းတွေလည်းပျက်စီးကြရပြီးလယ်ယာမြေတွေလည်းရေပိဒံတင်ခဲ့ရလို့လယ်သမားတွေလည်းအခက်တွေ့နေချက်ရပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးအလိမ္မာကပြောပြပေးထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာအခုနှစ်နွေရာသီရဲ့မကြုံစဘူးရေလွှမ်းမှုမှုတွေကြောင့်အခြေခံအဆောက်အုံတွေတော်တော်လေးပျက်စီးခဲ့ရပြီးနိုင်ငံတွင်းကနေရာတော်တော်များများပျက်စီးသွားခဲ့ပါတယ်။တရားရီဟိုတယ်ရီဆယ်ရီနဲ့တခြားအဆောက်အဦတွေဒီရေထဲမျောပါသွားခဲ့တာပါနိုင်ငံရဲ့အစင်းရဆုံးပြည်နယ်ဖြစ်တဲ့ဘလူချီစတန်ပြည်နယ်ကအဝေးပြေးလမ်းတွေနဲ့ဥမင်းလှိုင်ကောင်းတွေလည်းရေလွှမ်းမှုမှုတန်းအဆိုးဆုံးခံခဲ့ရပါတယ်ဒီရေကြီးမှုကြောင့်တခြားနိုင်ငံနဲ့ဘလူချီစတန်ပြည်နယ်ကိုဆက်သွယ်ပေးထားတဲ့မီးရထားလမ်းတွေနဲ့တရားတော်တော်များများလည်းပျက်စီးခဲ့ရပါတယ်ပါကစ္စတန်နိုင်ငံစင်ပြည်နယ်ကမီးရထားတန်လန်းတွေဟာလည်းရေနှင်းမြုပ်ခဲ့ရပြီးတခြားပြည်နယ်တွေစီဆက်သွယ်သွားလာမှုတစ်လကျော်ကြာရပ်တန့်ခဲ့ရပါတယ်။ဒီပါကစ္စတန်နိုင်ငံရဲ့ရေလွှမ်းမှုမှုတန်ကြောင့်ဘလူချီစတန်နဲ့စင်ပြည်နယ်နှစ်ခုကလယ်ယာမြေအများစုအပြင်နိုင်ငံရဲ့စားနပ်ရိက္ခာအတွက်အဓိကပြည်နယ်ဖြစ်တဲ့ဖွန်ကျပ်ပြည်နယ်တောင်ဘက်မှာလည်းလယ်သမားတွေအတွက်ဘာမှမကြောင်းရေပေးသင့်ခဲ့ရတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။
हमारे जो प्रोटेक्शन डैम्स थे उनको बहुत ज्यादा नुकसान
अकाक्वे လှုပ်ထားတဲ့ဂျမတို့ဆယ်အများစုဆူဆူဝါဝါထိခိုက်ခဲ့ပါတယ်ကီလိုမီတာထောင်နဲ့ချီတဲ့လမ်းတွေလည်းပျက်စီးခဲ့ရပါတယ်ပြည်သူတွေရဲ့အိမ်တွေမွေးမြူရေးခြံတွေနဲ့စိုက်ပျိုးရေးခြံတွေလည်းဆုံးရှုံးခဲ့ရပြီးတော့ကောက်ပဲတီးနှံတွေရေထဲပါသွားလို့စိုက်ပျိုးဖို့ချီးထားခဲ့ရတဲ့ပတ်စံတွေပြန်ဆက်ဖို့အကျွေးတွေတင်နေကြတယ်လို့လယ်သမားတော်တော်များများကဂျမတို့ကိုပြောပြကြပါတယ်
ကမ္ဘာတံငွေထုတ်လုပ်မှု 3.8 ရာခိုင်နှုန်းသာပံ့ပိုးပေးတဲ့ပါကစ္စတန်နိုင်ငံဟာဒီလိုရေပေးသင့်ခဲ့ရလို့ခမန်းချေအမေရိကန်ဒေါ်လာ30ဘီလီယံကျော်တံပိုးဆုံးရှုံးခဲ့ရပြီးဒါဟာနိုင်ငံရဲ့ပြည်တွင်းထုတ်ကွန် GDP ရဲ့ဆယ်ရာခိုင်နှုန်းကျော်ကျဆင်းမှုနဲ့အရင်ဆိုင်နေရတာပါရေလွှမ်းမှုမှုကြောင့်ပျက်စီးသွားခဲ့တဲ့အင်ဂျီပေါင်း2တန်းကျောင်းပေါင်း 24,000 နီးပါးကျန်းမာရေးအဆောက်အဦပေါင်း 1,500 နီးပါးနဲ့ကီလိုမီတာပေါင်း 13,000 ရှိတဲ့လမ်းတွေကိုပြန်လည်ပြုပြင်ရမှာပါ
road ကို तकरीबन 1 महीना होने वाला है 20 तारीख से खराब है सेला
ခုလမ်းတွေပျက်စီးနေတာတလားကျော်သွားပြီဒေါက်တာကိုင်နာတွေကအရန်နှေးတယ်အခုထိတံတားပြန်ပြင်တာလည်းမတွေ့ရသေးဘူးဒီချိန်ကမြစ်ထဲမှာရေတိတ်မများသေးဘူးဒါပေမဲ့မြေရေတက်လာတာနဲ့အခြေအနေဆိုးလာမှာလေအဆိုးရကနေရောညပါအလုံးလုံးနေတယ်လို့ပြောတယ်ကျွန်တော်ကတော့တခါမှအဲ့လိုမတွေ့ဘူးပါဘူး
ဒီလိုပါကစ္စတန်နိုင်ငံရဲ့ကြီးမားတဲ့မုတ်တုံရသည်ရေလွှမ်းမှုမှုကြောင့်အသက်12နှစ်အရွယ်ရာဂျူးနော်ရဲ့ဘဝဟာအပြိုပြိုလဲခဲ့ရပါတယ်။စင်ပီနယ်ကရာဂျူးတို့မိသားစုအိမ်လေးဟာသူ့ချစ်တဲ့ကြောင်ပျက်စီးသွားခဲ့ရတယ်လို့မျိုးရေကြီးတဲ့တံတဲ့ပျက်စီးခဲ့ရပါတယ်။သူနဲ့အတူကြောင်ကိုလမ်းလျှောက်သွားရင်စော်ကစားလေးရှိတဲ့တငယ်ချင်းတွေဟာလည်းတကွဲတပြားစီရောက်သွားကြပြီးတခြားနေရာတွေမှာရွှေ့ပြောင်းခိုလုံနေကြရပါတယ်
။ပါ in selaus selab je karasa ne got me
pa ma ye ji lo chang ne ngo jama song shung ge ya ba de aku ro jama dilo yet phin terry thu tha de niya ma ni de dukha the sakhan ye te chang le ma jama chang tet ni ba de
raju ha tu ye mi ba na ba maw na ma 4 yaung ne atu ni thai ne da du de ta ga yet phin te le ma aku tu saka byo ni da ba ye lwa mu mu chang di de ta twin ga wa kun ne sa ba re ya kai nong 100 ni ba pyet si khe ya ba de mu la dan ne a le dan chang to wet jaw law pyet si twa khe de chang ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မိုဆေဘီရတရဘတ်အကြာမှာပြည်သူတွေကသူတို့ရဲ့ပစ္စည်းတွေကိုဓာတုဒေသကိုဖျက်လေတွေနဲ့တည်ဆောင်ကြပါတယ်။ရေပေးတန်တဲ့အဆောက်အဦတွေကတော့တပိုင်းတစ်စမြုပ်နေစေပါ။ ဒီလိုရေလွှမ်းမှုတန်တဲ့အပြည့်အစည်းတွေဟာပါကစ္စတန်နိုင်ငံတဝန်းကမြို့တွေမှာခဏခဏဆူသလိုဖြစ်နေတာဖြစ်ပါတယ်ရှင်ကျွန်မအလေးပါပါ
တော်ရရှင်များရှင်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့စုံကအုပ်ဆက်ရုံတွေမှာအလုလုံနေချရတဲ့ကလေးတွေယာနဲ့ချီပြီးရှိနေပါတယ်။လွန်ခဲ့တဲ့တစ်နှစ်တာလီဘန်တွေအာဏာရယူပြီးကတည်းကမိသားစုအလုံးနီးပါးဟာဆင်းရဲငတ်ပြတ်နေကြပြီးကလေးတွေကိုအလုဆေးခိုင်းဖို့ကသာနောက်ဆုံးအားထရာဖြစ်နေရတဲ့အခြေအနေကိုရောက်နေတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ AP သတင်းဆောင်ပါတစ်ပုဒ်ကိုမတ်ခွန်ညိုကပြောပြပေးပါမယ်ရှင်။
အာဖဂန်ကလေးငယ်တွေဟာတစ်လကို34ဒေါ်လာနဲ့ညီမျှတဲ့အာဖဂန်ငွေ3000ရာခိုအုပ်ဆက်ရုံကမိဖို့တွေကိုတန်ရှင်ရေးလုပ်ပေးရပါတယ်။ဩဂုတ်လ10ရက်နေ့ထုတ်တဲ့ Save the Children အဖွဲ့ရဲ့အစီရင်ခံစာအရမိသားစု69ရာခိုင်နှုန်းဟာသူတို့ကလေးတွေအစားအသောက်ကျွေးမွေးနိုင်ဖို့အတော်လေးရုန်းကန်နေကြရပါတယ်။မိန်းကလေးတွေကယောက်ျားလေးတွေထက်လျှော့ပြီးတော့စားကြရတယ်လို့လည်းဖော်ပြထားပါတယ်။အသက်17နှစ်ပဲရှိသေးတဲ့ရူဂီယာကမိသားစု9ယောက်စားဝတ်နေရေးအတွက်အဖေနဲ့အတူအုပ်ဆက်ရုံမှာလာပြီးတော့အလုပ်လုပ်ရပါတယ
်ဒီမှာအလုပ်လုပ်ရတာကပင်မန်းခက်ခဲလွန်းတယ်အိမ်ပြန်ရောက်ရင်လက်တွေကိုနားနေတာပဲအလုပ်လုပ်ရတာထက်စားပဲတင်ကျင်ပါတယ
်တာလီဘန်တွေကအလင်းစလိုအာဏာသိမ်းယူပြီးတစ်နှစ်ကြာမှတိုင်းပြည်ရဲ့စီးပွားရေးဟာအခုလိုပြန်ပရာနဲ့ပျက်စီးကျဆင်းသွားပါတယ်
Parents have lost their income. So,
in the house, my house, that mama ho, my wife ha, a lot of them are poor. The loan that Kelly go, John Tha, my baby, nine jar of. That mama ho, like Kelly go, saw the in the house, baby, like jar of. John Ya, Japan, a lot of look kind of. Kelly go, a tree, a thing, kind of jar of. That mama ho, young sa, like jar of, poor mother. The loan she jar of, saw in the year, that, my dad nine jar of. That mama ho.ကလေးတွေကိုမကြွေးနိုင်တော့လို့ရွေးစရာလမ်းမရှိဘဲနဲ့ဒီလိုလုပ်နေကြတာပ
ါရူကီယာရဲ့အဖေရှာရစ်ခန်ရဲ့လှူအားကားကတလကိုအာဖဂန်နစ္စတန်ငွေ6000ဖြစ်ပြီးအမေရိကန်ဒေါ်လာ112ဒေါ်လာနဲ့ညီမျှပါတယ
်ဘိုးရှင်နော်တာလီမ်တာလီမ်ဒါဆနာပါတေ
လူတိုင်းဟာအငါဘေးဆိုင်နေတော့ဘယ်သူမှစာတင်ကြောင်းအကြောင်းမတွေးနိုင်ကြပါဘူးကျွန်တော်တို့အားလုံးကလက်လုံးမှဗစက်လုံနိုင်တဲ့အခြေအနေပါယာနဲ့ချီတဲ့ကလေးတွေဟာစားစရာတချို့တစ်ဖက်ရဖို့ဒီနေရာမှာဖုန်တွေအလုံးအင်းကိုရှူရှိုက်ပြီးပင်ပန်းဆင်းရဲခံအလုပ်လုပ်နေကြရပါတယ်
။နိုင်ငံခြားကအကူအညီတွေရရှိမှုနှေးကွေးသွားတာနဲ့အမျှအာဖဂန်နစ္စတန်နိုင်ငံအတွင်းစီးပွားရေးတဟုန်ထိုးကျဆင်းသွားပြီးပြည်သူတွေတန်ပေါင်းများစွာကဆင်းရဲကြက်တဲပြီးစားရမယ့်ဖြစ်လာနေတာပါ။ Save the Children အဖွဲ့ရဲ့စီရင်ခံစာမှာစားစရာမလုံလောက်တာကအာဖဂန်ကလေးငယ်တွေရဲ့ကျန်းမာရေးနဲ့သူတို့ရဲ့အနာဂတ်ကိုချိန်ချောက်နေတယ်လို့ပါပါတယ်။မိန်းကလေး10ယောက်မှာ9ယောက်ကမနစ်ကတဲ့အစာစားရတဲ့နှုံရော့ကျသွားလို့ကိုယ်လေးချိန်ကျဆင်းသွားတာနဲ့စာသင်ဖို့ကစားဖို့အလုပ်လုပ်ဖို့တွေအတွက်အင်အားမရှိကြတော့ဘူးလို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။တကယ်လို့အလှရှင်တွေကအမေရိကန်ဒေါ်လာ 1.6 ဘီလီယံသာချက်ချင်းဆိုသလိုမပန့်ပိုးကြဘူးဆိုရင်လာမယ့်ဆောင်းရာသီမှာလူအသက်တန်ပေါင်းများစွာအတွက်မတွေးရစရာကပ်ဘေးဆိုင်လိမ့်မယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကလည်းသတိပေးထားပါဗျ။ဒါကြောင့်နိုင်ငံတကာအသိုက်အဝိုင်းအနေနဲ့အာဖဂန်အတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးကြဖို့မစ်ဘီဟစ်စတာကပြောပါဗျ။အဲဒီလိုမှမဟုတ်ရင်တော့အာဖဂန်နစ္စတန်မှာကြီးမားတဲ့ဘေးအန္တရာယ်တစ်ခုကျလာမှာကိုကိုယ်တိုင်တွေ့မြင်ကြရလိမ့်မယ်လို့လည်းသူကပြောပါဗျရှင်။
VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်။ဒါအပြင်ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru
channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းထုံမီတာ24.50MHz တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းထောက်မှတ်စုကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။
ဒါဒေါ်လာစသုံးပါဗျာသူကယွမ်သုံးမယ်ယွမ်မှာရူပယ်သွားမယ်အဲ့လိုမျိုးသူကတဆင့်ကန်နဲ့သူကသွားမယ်ဒေါ်လာကိုအပြည့်မှုနဲ့နဲမှာနဲအောင်လုပ်တာ
အပတ်စဉ်စီးပွားရေးအစီအစဉ်မှာနှားဆင်ချက်ရမှာပါရှင်အခုတော့ကိုသားညုံဦးတင်ဆက်ထားတဲ့သတင်းတောက်မှတ်စုကိုနှားဆင်ပါ
မှစီဘီဒုက္ခတွေဥယီတိုးလာနေပြီးတော့သူ့ရဲ့လူအပ်ချက်တွေကလည်းအရင်ကထက်ကိုပိုများလာပါတယ်။လက်နက်ကင်ပြုခါတွေဖြစ်ပွားနေတဲ့နေရာတွေမှာရှိတဲ့အကန့်အသတ်တွေကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေလက်ထဲကိုထိထိရောက်ရောက်အကူအညီပေးဖို့ခက်နေတဲ့အကြောင်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့အကူအညီပေးနေသူတွေကပြောပါတယ်။ကြားပြည်နယ်ဖရူဆူအနောက်ဘက်ချမ်းမှာရှိနေတဲ့စစ်ဘေးရှောင်တွေအတွက်ဖုန်းလိုင်းပြတ်တောက်တာကလည်းအဓိကအကြောင်းရင်းတစ်ခုလို့ဆိုပါတယ
်။ The Pro NGO တွေကလည်းရောတို့အဲ့လိုပါနော်စံပေးတာရောရှိတယ်။ဆိုရင်ဇာတ်ခုခုလိုချင်တာပဲဖြစ်ဖြစ်ဆိုကျွန်တော်တို့တစ်ခါလေးစာပေးပါနော်။ပြန်ပို့သွားပြီးတော့ပို့ရရှိတယ်။ကျွန်တော်လူကြုံခဲ့ရတာရှိတယ်။အဲ့တော့ဟိုမှာတကယ်လို့ကျွန်တော်လမ်းပါဆက်တယ်ရေးလိုက်ခဲ့တယ်နော်။တော်လာလာလဲလူဘယ်လောက်မရှိဘူးပေါ့။အဲ့လိုမျိုးဆက်တယ်ရေးကြတော့ဟိုကပြောပြောသူကလည်းဟိုဘက်ကနေခဲ့တယ်တော့ဟိုမှာလူကြုံနဲ့ပါလာလာစာနဲ့ပို့လာတဲ့မျိုးဒီခါတော့ရှိတယ်။
မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီလိုအပ်နေသူ333ရဲ့လိုအပ်ချက်တချို့ကိုပြီးခဲ့တဲ့နှစ်ဝက်အတွင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြည့်ရခဲ့တဲ့ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ EE နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်ကစစ်ရှောင်စခန်းတွေမှာဆိုရင်လဲစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ကြောက်တော်မြို့နယ်ကညောင်ချောင်းကြီးရွာမှာရှိတဲ့စစ်ဘေးရှောင်စခန်းတစ်ခုမှာဆိုရင်အုပ်ချုပ်ရေးတာဝန်ရှိသူတွေဘက်ကရင်ုံကပြီးနေတဲ့လဆင်ထောက်ပတ်မှုမရတာ6လလောက်ရှိပြီလို့စကမ်းမှာနေထိုင်သူတူကပြောပါတယ
်။ဒီစစ်ကြောစကန်ကိုလည်းဟိုဖြတ်တက်လာတာဟိုကဆိုရစီရရင်ဘေးစီမံထောက်ပတ်မှုရယ် WF ကတော့ပုံမှန်ထောက်ပတ်တာပါရယ်။ဘေးစီမံကမထောက်ပတ်တာဆိုရင်ဒီလားဒီတော့6လလောက်ရှိပါပြီပေါ့နော်။ခုလရှိဆိုရလဲဒီစစ်ကြောနဲ့နေတာတော့အဆင်ပြေလို့နေတာတော့မဟုတ်ဘူး။သူတို့ကပါလာတဲ့ဟာတွေပေါ့နော်။သူစိတ်ပြေရောင်းမရဆိုတာပေါ့နော်။သူတို့ရှေ့ဆနေရတာပဲရှိတယ်။ဒီ WF ကထပ်ဖက်တာလဲဟိုပါနော်တလမှာလူတအိုးရောက်ကိုပေါ့နော်ဟိုဟာ18000နှုန်းနဲ့ပေါ့18000နှုန်းနဲ့ဆိုတော့ဟိုဟာကုန်စင်းလို့မျက်လာလဲဆိုရင်ဘလုံးမအဆင်မပြေနိုင်ကိုလည်းကျန်ပါရဲ့ဟိုအခက်ကြီးကတော့အများကြီးရှိတာပေါ့စစ်ဆောင်စခန်းမှာထင်မှနေတဲ့ပြည်သူတွေနေအဖြစ်ပေါ့နော်ဒီစစ်ဒုက္ခကြီးကနေမြုံထွက်ပြီးရင်ဒီစစ်ဆောင်စခန်းကိုရောက်လာတာပေါ့နော်စစ်ဆောင်စခန်းမှာလဲဟိုဟာစားဝတ်နေရအဆင်မပြေကြားထဲမှာပေါ့နော်ဖြတ်ကတ်နေရတယ်ဆိုတော့ဒီအစိုးရစီရဲ့ဖြစ်တယ်ပေါ့နော်ဒီအန်ဂျီကိုစီရဲ့ဖြစ်တယ်ဒီထပ်ပတ်မှုကတော့ပုံမှန်အားဖြင့်တော့ဖြစ်ဖြစ်ရှင်တာပေါ့
နော်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတသန်းကျော်ထိရှိနေတယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြပါရတယ်။အကူအညီလိုအပ်နေသူတွေစီကိုလူသားချင်းစာနာမှုအကူအညီပေးရေးမှာအဟံတားမရှိပေးပို့နိုင်ရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေမကြာခဏတောင်းဆိုနေကြပါတယ်။တပ်ပွဲအခြေအနေကြောင့်မလို့စစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ပြီးတော့မြို့တွင်းအသွားအလာကန့်သတ်ခံရတာတွေကြောင့်ချင်းပြည်နယ်တောင်ပိုင်းမှာလဲစံနဲ့အခြေခံကုံစီလိုအပ်ချက်တွေတည်ဖို့ခက်ခဲနေပါတယ်။ဒုက္ခသည်တွေကိုကူညီနေသူတူကခုလိုရှင်းပြပါတယ
်။ဟုတ်ပါဖြစ်လဲဆိုကျွန်တော်တို့ဟိုအင်္ဂလိပ်ရတယ်ကျွန်တော်တို့ကြောက်တော်တို့မြောက်ဦးတို့ပြီးပို့ပြီးတော့သူကဆန်တယ်ဆိုဒီကပြီးခေါ်ရတာလေ။အဲ့ဒီကမှာတောင်ပေါ်ဒေသများရဲ့ဆိုဆန်တွေအစ်မဖြုတ်ဘူးနော်။ဖြတ်တော့ဒီကဆန်တွေပဲမိရပြီးပို့ပြီးမှသူကဝယ်ပြီးမှစားရတယ်ဆိုတော့ဟိုကဘလို့မှ damage ချက်တွေကတော့မရဘူး။အဲ့ဒီမှာနံပါတ်စားအရိခါတော့ခက်ခဲတွေ့နေကြပြီလေ။ဒီကရတော့
စစ်ရှောင်စခန်းမှာနေထိုင်သူတွေကိုနေရာပြောင်းဖို့ဖိအားပေးတာတွေလည်းရှိနေပါတယ်။စစ်ဘေးကျောင်းစခန်းတွေမှာခိုးလုံနေသူတွေကတော့လုံခြုံရေးအရာစိတ်မချသေးသလိုမြေမြုံပိုင်းအန္တရာယ်တွေကိုစိုးရိမ်တာကြောင့်နေရာပြောင်းဖို့မလွယ်သေးတဲ့အကြောင်းကုညီဆောက်ရှောက်နေတဲ့စခန်းတာဝန်ခံတွေကပြောပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေကိုအတင်းကျပ်ဖိအားပေးပြီးတော့နေရာပြောင်းခိုင်းတာတွေရှိနေပေမဲ့စစ်ရှောင်သူတွေအနေနဲ့ကတော့လုံခြုံရေးအခြေအနေစိတ်မချတဲ့အတွက်အခက်အခဲတွေကြားနေရာပြောင်းနိုင်သေးမှာမဟုတ်တဲ့အကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပါတယ်။
စစ်ဆောင်တွေရှိရောသူတို့က public ရှိနေရင်ဆက်ကလည်းတယ်လို့မရဘူးဆက်ကလည်းတိုက်ပွဲပေါ်ဆောင်လို့မရတော့ဘူးအခြေအနေမျိုးဆိုတော့သူတို့ကအကျဉ်းအာဓမ္မပေါ့နော်ဖို့ဆိုပြီးတော့ပြန်ဆက်တယ်ဒါပေမဲ့ကျွန်တော်တို့ဒီ public တွေကအခုစစ်ဆောင်တွေကတော့မတော်ဘူးပေါ့နော်မိုင်းကြောက်ရတယ်နံပါတ်1နံပါတ်2သာမန်ရေခါကအခုကစိတ်ထားတော့ကျွန်တော်ကနံပါတ်1ငါလို့တင်ပါပဲနံပါတ်3ဒီတိုက်ပွဲမှာဈာမှာဒီလိုလက်နက်ကြီးတွေကရန်သူရှိပေမဲ့လည်းအခုကဘူးဖြစ်လဲဆိုတော့ရန်တန်းပစ်တာဟိုရန်နော်တိုက်ပွဲဖြစ်တာမဟုတ်ဘူးဒါပေမဲ့သူတို့ကနေတိုင်းလိုလိုကနေပြီးတောင်းတန်းပေါ်တွေကနေပြီးလက်နက်ကြီးနဲ့ပစ်နေတာဖိရှာနဲ့ပတ်ဒေါင်းဟိုစစ်ဆောင်တွေကလုံးဝမတော်ဘူးဒါပေမဲ့ဒီစစ်ဆောင်တွေအခုစစ်ခန်းတွေမှာလည်းစစ်ဆောင်စခန်းတွေမှာပဲနေလို့ဖြစ်ပြီးတော့သူတို့ကဆုံးဖြတ်တာပေါ့နော်
ကရားပြည်နယ်ဒေသခေါ်ကင်းဒီပြည်နယ်ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထွက်ပြေးခိုလုံနေရတဲ့စစ်ရှောင်တွေကိုလည်းနေရာပြောင်းဖို့အတွက်ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကတည်းကမြန်မာစစ်တပ်ဘက်ကအကြောင်းကြားတာတွေရှိခဲ့ပါတယ်။စစ်ရှောင်သူအများစုကတော့သူတို့ရဲ့နေရာမှာတိုက်ပွဲတွေဆက်ရှိနေတယ်လို့တချို့ကလည်းမိုင်းအန်နေရကြောင့်မပြန်ရဲကြသေးဘူးလို့အကူအညီလိုအပ်နေသူတွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေကိုဒေသခံတွေကပဲအဓိကအထားအကူအညီဆောက်ရှောက်ပေးနေရတာပါ။သူတို့ရဲ့စားတောက်နေထိုင်ရေးနဲ့အခြေခံကျန်းမာရေးဆောက်ရှောက်မှုတွေကိုရဲရွာတွေကဒေသခံလူလူနဲ့ပြည်ထောင်စောင်းနေသူတွေကအလှရှင်ရှာဖွေပေးပြီးတော့တာဝန်ယူနေပါတယ်။ကိုယ့်ရဲ့နေရမတည်ငြိမ်တဲ့အချိန်မှာအိမ်ပြန်မှုခက်ခဲနေသူတွေအတွက်အချိန်ကာလနောက်ဆုတ်ပေးဖို့ကိုလည်းညှိနှိုင်းနေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ဘေးရှောင်ဦးရေ3000ဝန်းကျင်အထိရှိပါတယ်။မိုးပြင်းနဲ့လွိုက်ကော်ဘက်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီရက်ထဲမှာလည်းရှမ်းပြည်တောင်ပိုင်းစီကိုရွာလုံးကျွတ်ထွက်ပြေးလာတာတွေရှိပါတယ်။ဂျူပန်းဆိုင်ရာလိုအပ်ချက်အတော်များများရှိနေတဲ့စစ်ဆောင်တွေမှာစစ်ပန်းဆိုင်ရာလည်းထိခိုက်နေကြပြီးတော့အခုလိုမျိုးနေရပြန်ခိုင်းတဲ့အပေါ်မှာသူတို့အနေနဲ့ပို့ပြီးတော့ဒုက္ခရောက်နိုင်တယ်လို့ရှမ်းပြည်တောင်ပိုင်းမှာပရဟိတအကူအညီပေးနေသူတူကပြောပါတယ
်။စစ်ဆောင်တော့သူတို့စစ်ချင်းရတော့ဘာလို့ပြန်ပြန်မှာတော့နေကြမလဲပေါ့။ငါတို့ငကူကတော့ဟိုအသက်လူရဆက်ပြေးလာပါတယ်ဆိုမှဒီဘက်ကိုသတ်ပြီးတော့သူပြန်ခိုင်းတယ်ဆိုတော့သူတို့ချိုးပြန်ပေါ်ခင်းနေကြတယ်။ဒါကိုဆူရအောင်မြန်မာရေးကံပြီးတော့အပြင်းမပြန်ခိုင်းဘူးပေါ့။အချို့ကတော့ပြန်ပေါ်အောင်သူတို့မူလနေရကသာဆက်လည်းမရှိသေးဘူးအလူကန်လည်းမရှိသေးဘူးကျွန်တော်မိုင်းနေရှင်းလင်းမှုလည်းမရှိသေးဘူး။အချို့ကပိုက်ပွဲတွေဖြစ်နေပြီးတော့အချို့ကတော့သူတို့ပြန်ပြန်မှာတော့နေရလည်းမရှိသေးတာမျိုးလည်းရှိတယ်။အချို့ကတော့ပုံစံသေးယူလာပေါ့ဒီဖက်ဆက်နေရှင်နေပုံပုံစံသေးရောပြောတယ်ပြန်ယူလာဖို့ဒီဖက်ရှိနေပေါ့ပုံစံမျိုးဖြစ်တဲ့ဟာပဲတော့ရှိတာပေါ့။
ကင်းကင်းဒီရှမ်းရခိုင်စရိတ်ဒေသတွေမှာနေရစွန့်ခွာတဲ့ပြည်တွင်းစစ်ပီးဒုက္ခတွေရှိသလိုပဲလက်နက်ကန်ပိပခါတွေပြင်းထန်နေတဲ့မြန်မာပြည်အလဲပိုင်းကစကိုင်းတိုင်းမကွေးတိုင်းဒေသတွေမှာဆိုရင်လဲကြေးရွာသားတွေဟာတိုက်ပွဲဖြစ်တိုင်းကြေးရွာကနေပြီးတော့ခိတ္တရှောင်တင်းကြရပါတယ်တိုက်ပွဲဖြစ်ပြီးနောက်ကြေးရွာကိုပြန်လာလိုက်စစ်တပ်စစ်စင်ရေးတွေကြောင့်တင်းရှောင်လိုက်တဲ့သူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းတွေရောနေစဉ်ဘဝအသက်မူဝန်းကြောင့်လုပ်ငန်းတွေမှာပါထိခိုက်နေရပါတယ်ပြည်တွင်းလက်နက်ကန်ပိပခါတွေနဲ့အကြမ်းဖက်မှုတွေကိုနိုင်ငံတကာကတော့စောင့်ကြည့်နေပြီးတော့စစ်ကောင်စီကိုတန်ခတ်အရေးယူမှုတွေရှိနေပါတယ်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာစစ်တပ်နဲ့စစ်တပ်စီးပွားရေးလုပ်ငန်းတွေကိုဆက်ပြီးတော့ပြစ်မှတ်ထားအရေးယူနေပါတယ်။ဒီလိုမျိုးတန်ခတ်အရေးယူတာတွေနိုင်ငံတကာအတိုင်းအဝန်းမှာအာဏာသိမ်းစစ်ကောင်စီပေါ်ကျင့်ဖယ်တာတွေရှိနေပေမဲ့လည်းဆက်နာသိမ်းပြီးတဲ့တစ်နှစ်ခွဲကျော်ကာလအတွင်းစစ်ဆောင်သူဦးရေကတစားတစားတိုးလာနေပြီးတော့သူတို့အတွက်အခြေခံလိုအပ်ချက်တွေကလည်းအရေးပေါ်လိုအပ်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်တားညူပါ
ကိုယ်တော်ဖတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။ရုရှားနဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဟာဆိုရင်အမေရိကန်ဒေါ်လာအပေါ်အားပြုရမှုယော့သွားစေရဲစစ်ကောင်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးအတိုင်းအဝိုင်းကရှုမြင်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံအတွက်လက်ရှိမှာလိုအပ်နေတဲ့73စီနဲ့ဓာတ်မြေဩဇာလဲရုရှားထံကရနိုင်ပွဲရှိတယ်လို့လည်းသုံးသပ်ကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်။ဆီယနာတိမ့်ပြီးနောက်ပိုင်းမြန်မာစစ်ကောင်စီအကြီးအကဲရဲ့ရုရှားနိုင်ငံခီးစင်တွေထွက်ပေါ်လာပြီးရုရှားနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကြိုးစားလာပါတယ်။ဒါဟာအမေရိကန်ဒေါ်လာပေါ်အပြုရမှုယော့သွားရေးစစ်ကောင်စီရဲ့ကြိုးပမ်းမှုအဖြစ်စီးပွားရေးပညာရှင်ဦးစိန်ထေကယူဆပါတယ်
။ဒါဒေါ်လာစားသုံးမှာပါဗျာ။သူကယွမ်သုံးမှန်း၊ယွမ်မှလူပဲသွားမယ်။အဲ့လိုမျိုးသူကတဆင့်ကန်နဲ့သူကသွားမယ်ဒေါ်လာကိုအပြည့်မှုနဲ့နဲမှာနဲအောင်လုပ်တာ။ဒါပေမဲ့ခုနကျွန်တော်တို့ပြခဲ့ကျွန်တော်တို့မှာအဓိကသူ့နိုင်ငံသားကိုရပ်ပါရလန်းက border trade ရှိတယ်နောက်တစ်ခါ gas ရောင်းရတာရှိတယ်เนาะပြန်တဲ့ဟာတွေကအမေရိကတို့ Europe Europe တို့ဂျန်နယ်ဓာတ်တွေပို့တဲ့ဟာတွေကသူ့တို့ကပိတ်ဆို့သွားပြီးဆိုင်ရှင်နေနဲ့မိတယ်เนาะဆန်လေးပါလေးအာဖရိကပို့လို့နည်းနည်းရောင်းဒါလည်းပဲရူပယ်သုံးမသုံးကျွန်တော်မသိဘူးများသောကဒေါ်လာပဲသုံးမှာဖြစ်တော့သူကဒေါ်လာလိုအပ်မှုကအဲ့လိုနည်းနဲ့ရှော့သူကြံစီတာပဲ
American dollar အစားရုရှားတရုတ်အိန္ဒိယငွေကြေးတွေနဲ့အစားထိုးဆောင်ရွက်နိုင်ရေးအတွက်လဲစစ်ကောင်စီအကြီးအကဲကရုရှားနိုင်ငံခီးစင်အတွင်းမှာပြောခဲ့တာပါ
ရုရှားနဲ့မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာစိတ်ဝင်စားဖွယ်ဖြစ်တယ်လို့ပါမောက်ခဇက်အဘူဇာကလည်းပြောပါတယ်။အရှိတောင်အာရှဒေသတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံကန်ဒေါ်လာမှုဆိုင်ရာရန်ပုံငွေထောက်ပံ့မှုနဲ့ထောက်ပံ့ပို့ဆောင်ရေးနိုင်ငံရေးအရာလက်နက်ကင်ပုံကန့်မှုတွေကိုနှစ်ပေါင်း30ကျော်ကြာလေ့လာနေတဲ့ပါမောက်ခဇက်အဘူဇာကမြန်မာရေး STEM Center ဆွေးနွေးပွဲမှာအခုလိုပြောခဲ့တာပ
ါ I think the economic ties are more interesting and that is the support
စီးပွားရေးပူးပေါင်းဆောင်ရွက်မှုကပိုပြီးစိတ်ဝင်စားဖို့ကောင်းပါတယ်မြန်မာနိုင်ငံမှာလက်ရှိတကယ်ကိုလိုအပ်နေတဲ့ဓာတ်မြေဩဇာရောင်းပေးတာမျိုးလောင်စာဆီကိုလျှော့ဈေးနဲ့ရောင်းပေးတာမျိုးပါနောက်ပြီးဒါတွေအလုံးကိုအမေရိကန်ဒေါ်လာနဲ့မဟုတ်ဘဲရောင်းချတာမျိုးလည်းဖြစ်နိုင်ပါတယ်ရုရှားမှာမြန်မာဘဏ်တွေရုံးဖွင့်နေကြတာတွေ့နေရပါပြီ။နှစ်နိုင်ငံစလုံးကပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့ခံရတာကြောင့်သူတို့အနေနဲ့အမေရိကန်ဒေါ်လာကိုရှောင်ရှားနိုင်ရေးအတွက်ရူဘယ်နဲ့ဒါမှမဟုတ်လဲကျပ်နဲ့ဒါမှမဟုတ်လဲတခြားနည်းတစ်ချို့နဲ့ဖလှယ်ရေးကြိုးစားနေကြတာပါလို့ပါမောက်ခဇက်ဘူဇာကပြောသွားတာပါ။တချိန်တည်းမှာပဲမြန်မာဗဟိုဘဏ်က73စီတင်သွင်းမှုကိုတရုတ်ရန်ငွေနဲ့ပေးချေခွင့်ပြုမဲ့အကြောင်းစက်တင်ဘာလ30ရက်နေ့တောက်ချန်နေ့ကကြေညာတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကတော့ဒီအပေါ်အခုလိုမှတ်ချက်ပေးပါတယ်။အဲ
သူကတော့ဒေါ်လာလိုက်ရေးရှင်းကိုရှော့ချတဲ့သဘောပါ။အဲဒုတိယချက်ကတော့ကျွန်တော်တို့အနေနဲ့နေဆက်မှာကျွန်တော်တို့ကဒီ OBO Expo ကိုရင်တော့ဆန်တို့သဘွဲတို့ကယူရန်ရတာပေါ့နော်
။ဟုတ်ကဲ့ဆရာ
။ဒီဝင်လာတဲ့အဲဒီဘက်ကိုပြန်ရောက်တဲ့နေရာမှာရေတော့ကတော့နေဆက်ကနေတင်သွင်းတဲ့ပစ္စည်းကိုပဲသိရှိခွင့်ပြုလာတာ။အဲ့တော့နေဆက်ကနေဝင်တဲ့ပစ္စည်းကနေတဲ့အကြောင်းမျိုးကျွန်တော်တို့ Expo ကိုရင်ပြန်ဝင်လာတဲ့ယူရန်အတွက်သုံးပြုတဲ့ဟာနေတာပေါ့နော်။အဲ့တော့ယူရန်ဈေးတိတ်မရတဲ့သဘောရှိတယ်။အခုစီသမားကိုသိရှိခွင့်ပြုလိုက်တယ်ဆိုတော့ဒါဘာပဲဖြစ်ဖြစ်ဟုတ်ကဲ့တော့ဒီတရုတ်နိုင်ငံကိုကျွန်တော်ကအိဆိုးပိုးတဲ့လူတွေတို့ကတော့နေဆက်ကပိုးတဲ့လူတွေတို့ကပိုပြီးတော့အားသာပါတယ်ပေါ့နော်ဒီတို့ကဈေးကောင်းပြန်ရနိုင်တဲ့နေသားတွေ့
ပြည်တွင်းဈေးကွက်မှာလဲရွှေဈေးဒေါ်လာဈေး73စီဈေးအနည်းငယ်ကျလာပြီမဲ့တခြားကုန်စည်တွေကတော့ဈေးတိတ်မကျသေးပါဘူးစံဈေးကတော့စနေနေ့တုန်းကဒိုင်ဈေးကျခဲ့ပါတယ်ရုရှားကနေလောင်စာဈေးဝယ်ယူမယ်ဆိုတာကိုတော့စစ်ကောင်စီဘက်ကလည်းပြောဆိုထားတာပါဒါပေမဲ့ဘလို့နှုံးထားနဲ့ဝယ်ယူထားတယ်လဲဘလောက်ပမာဏဝယ်ယူတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးပုံမှန်အဖြစ်တော့မြန်မာနိုင်ငံဟာစင်ကာပူနောက်တရုတ်ရဲ့ပက်ထရိုချိုင်းနာတို့ကနေရန်ကုန်စိတ်ကန့်အယောက်နှုံးနဲ့ဝယ်ယူနေတာဖြစ်ပါတယ်ဒါပြင်ရုရှားထံကဓာတ်မြေဩဇာဝယ်ယူရရှိရေးလည်းဖြစ်နိုင်တယ်လို့ဒေါက်တာဆူထွန်းကယူဆပါတယ
်မှန်တယ်ကျွန်တော်ကဓာတ်မြေဩဇာလည်းဒီပြီးခဲ့တဲ့လတွေပါဘောနော်ကျွန်တော်တို့ကဝယ်ဥခတ်သွားတာပေါ့နော်တေယုတ်ပြည်ကရင်တော့ကျွန်တော်တို့ဂျူရီးယားမျိုးစောက်ဝယ်တယ်တေယုတ်နိုင်ငံက export ban နဲ့တော့ဝယ်ဥခတ်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒါဘာလဲဖြည်းဖြည်းဂျူတဲ့ရိုးစာနဲ့အဓိက focus လုပ်ပြီးပြောတာပေါ့နော်ဂျူရီးယားတော့ဒီရေနံနဲ့ဟို gas diesel ကိုပြောတာပေါ့နော်အဲဒါကြတော့ဒီဂျူရီးယားကလည်းဝယ်လို့ဥခတ် gas diesel တော့မှဝယ်လို့လွယ်အော်ဂျော်နီနာတော့ဒီနဂါဆာအနေနဲ့အဓိကသူပေးချင်တာကတော့အဲဂျူရီးယားမျိုးစောက်ကိုဖြည့်ခံတယ်လို့ထင်တယ်
ဟုတ်ကဲ့
သူကလာမယ့်အရာဒီမှာပေါ့ဒီထုတ်ပြန်တဲ့တည်းမှာတော့ဝေစဘာဒီက၈သိန်းစိုက်ဖို့အတွက်သူကဘီလီယံဟို400ဘီလီယံသူကနေထောက်ပံ့မယ်ဆိုပြီးတော့ပြောတာပေါ့ကိုဗစ်ရံပုံဝင်ရအဲ့ဒီကိုထောက်ပံ့တဲ့နေရာမှာသူကဝေကိုမထောက်ပံ့ဘူးရောသာထောက်ပံ့တယ်လို့ဆိုတာတော်ရင်တော့အဲ့ဒီဟာယူရီးယားဒီရောသာဟိုရုရှားကနေသူရတာပုံစံမျိုးတော့ဟုတ်ကဲ့
ရုရှားနဲ့မြန်မာကြားရေလုံငန်းပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချင်းလိုက်လက်မှတ်ရေးထိုးထားတာကိုလည်းတွေ့ရကြောင်းဒေါက်တာဆိုးထွန်းကပြောပါတယ်
။ရုရှားအတွက်တဲ့ရေလုံငန်းကုန်ကျန်းကိုကျွန်တော်တိုင်းပြည်ကလက်ရှိရေလုံငန်းဒီကေးကားဆက်ရုံတွေကဒီကုန်ကျန်းမရှိတော့မလဲနိုင်တာရှိတော့ရုရှားနေပြီးအကောင်စနစ်နဲ့တင်သွင်းပြီးတော့မှပြန်ပြီး re-export လုပ်မယ်ဆိုတဲ့ဟာအမှုထိုးတာကိုတွေ့။ရုရှားနေပြီးတော့ဒီဒီတဲ့ပစ္စည်းတချို့ကိုအကောင်စနစ်ကိုဝါပြီးတင်သွင်းပြီးတော့မှအမဘီရနေကြမှာဒါကိုတော့ပြန်ပြည်ဝတဲ့ထုတ်ပြမှာဗီစကိုလုံးမယ်နမိုးကြီးထိုးတော့လို့ကြောင့်ပြေ
အိန္ဒိယကလည်းမြန်မာပြည်ကကုန်စီကိုအိန္ဒိယရူပီးနဲ့ဝယ်ယူဖို့နှစ်ဖက်ဆွေးနွေးနေကြပါတယ်ဒါပေမဲ့လက်တွေ့ဆောင်ရွက်နိုင်တာတော့မရှိသေးပါဘူးလက်ရှိမှာတော့ထိုင်းနယ်စပ်မှာထိုင်းဘဏ်တွေနဲ့ဘတ်ငွေတရုတ်ယွမ်ငွေတို့အသုံးပြုဆောင်ရွက်နိုင်တာရှိပါတယ် ဒါပေမဲ့လည်းရုရှားနဲ့အိန္ဒိယငွေကြေးတွေနဲ့တော့ကုန်သွယ်ရေးမှာလက်တွေ့မလုပ်နိုင်သေးပါဘူးရှင်။အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါ။တော်ရိုင်းတိရစ္ဆာန်မျိုးစိတ်ပေါင်းများစွာရှိတဲ့ကင်ညာနိုင်ငံမှာတိရစ္ဆာန်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလူတိုင်းစင်ပြုစုပေးနိုင်အောင်ကင်ညာအမျိုးသားအပြတ်လိုက်က mobile application တခုလုပ်ထားပါတယ်။ဘယ်သူမဆိုဘလို့တိရစ္ဆာန်ကိုဘယ်နားမှာတွေ့ကြရတယ်ဆိုတဲ့အချက်လက်တွေကို application နဲ့မှာမှတ်တမ်းတင်ပေးလို့ရတဲ့ apps အကြောင်းမဆွမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကင်ညာနိုင်ငံမှာလက်ရှိအခြေအထိတရိတ်ဆန်မျိုးစိတ်ပေါင်း2000ခွဲလောက်ရှိပြီးအပင်မျိုးစိတ်ပေါင်း9000လောက်ရှိတယ်လို့ကင်ညာသဘာဝတော်ရိုင်းဌာန KWS ကမှတ်တမ်းပြုစုထားပါတယ်။ကြီးမားကျယ်ပြန့်လှတဲ့နိုင်ငံတွေမှာများပြားလှတဲ့သဘာဝတော်ရိုင်းတရိတ်ဆန်တွေရဲ့အခြေအနေနဲ့သူတို့ကျင်လည်စားတောက်တဲ့နေရာအခြေအနေတွေကိုသိရှိသုံးသပ်နိုင်ဖို့မလွယ်လှပါဘူး။တရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်သူတွေအနေနဲ့တရိတ်ဆန်တွေဘယ်နားမှာသွာလာနေထိုင်တယ်လဲဆိုတာတွေမကဘဲဘလို့အခြေအနေအောက်မှာဒီတရိတ်ဆန်တွေနေထိုင်နေကြရတယ်လဲသူတို့နေထိုင်တဲ့ပတ်ဝန်းကျင်ကိုဘလို့ကာကွယ်ပေးရမလဲဆိုတာတွေကိုပါသိရဖို့လိုပါတယ်။အထူးသဖြင့်နိုတိုက်ရှားပါတရိတ်ဆန်တွေကိုချင်းချောက်နေတဲ့အရာတွေကဘာတွေလဲသူတို့ရှင်တန်တိုးတက်နိုင်အောင်ဘာတွေလုပ်လို့ရတယ်လဲဆိုတာကိုသိရဖို့ကအရေးကြီးပါတယ်။ဒါကြောင့်တော်ရိုင်းတရိတ်ဆန်အရေးကိုဆောင်ရွက်ခြင်းသူဘယ်သူမဆို citizen scientist တွေဖြစ်နိုင်အောင်လို့သဘာဝတော်ရိုင်းဌာနက mobile app တစ်ခုလုပ်ထားပါတယ်။ Mammal Atlas Kenya အတူကောက် Mac Kenya ဆိုတဲ့ mobile app ကိုဖုန်းနဲ့သွင်းထားသူဘယ်သူမဆိုသူတို့တွေ့တဲ့နိုတိုက်သတ္တဝါတွေအကြောင်းကိုမှတ်တမ်းပြုစုပေးလို့ရပါတယ်
။ Mac Kenya or the application works like this. It is free online. You go to Google Play Store, you download it using your Android phone or the iPhone.And then once you do that you
မကင်ညာ app ကို Android အတွက်ပဲဖြစ်ဖြစ် iPhone အတွက်ပဲဖြစ်ဖြစ်အခမဲ့ download လုပ်ယူနိုင်ပါတယ် app ထဲမှာကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေ register လုပ်ပြီးသွားတာနဲ့ note တိုက်တရဝါရီနဲ့ပတ်သက်တာကိုမှတ်တမ်းတင်ပေးလို့ရပါပြီဘေးမဲ့ပေးထားတဲ့နေရာတွေမှာမှမဟုတ်ပဲသဘာဝတော်ရိုင်းမဟုတ်တဲ့နေရာတွေမှာပါ click ဆန်တွေကိုမြင်တာနဲ့ mobile app ထဲဝင်ပြီးအချက်လက်တွေကိုမှတ်တမ်းတင်ပေးလိုက်ရုံပါ
မကညာ app ရှိသူတယောက်က note တိုက်တရဝါတွေကိုတွေ့ပြီဆိုရင်ဓာတ်ပုံရိုက်ခမန်းအသက်အရွယ်ဘလို့စကြံမျိုးမှတွေ့ခဲ့တာလဲဆိုတာတွေကို app ထဲမှာချက်ပေးရမှာဖြစ်ပါတယ်အဲ့လိုလုပ်ပေးတာကတော်ရိုင်းတရိတ်ဆန်အရေးဆောင်ရွက်နေသူတွေအတွက်အင်မတန်အထောက်အကူဖြစ်တယ်လို့ပြောပါတယ
် This app now helps us to really map where these animals are and if they're in troubleWe can get the authorities to come.
ရရှိတဲ့ချက်လက်တွေပေါ်မူတည်ပြီးကျွန်တော်တို့သူတေတီတွေကတိရစ္ဆာန်တွေရဲ့အခြေအနေကိုစစ်တမ်းပြုစုထားနိုင်ပါတယ်။ဒီနိုင်ငံတွေကတော်ရိုင်းတိရစ္ဆာန်တွေနဲ့ပတ်သက်လို့အမြဲမပြတ်တောက်လျှောက်စစ်တမ်းယူထားတယ်လို့တောင်ပြောလို့ရပါတယ်။ကင်ညာတော်ရိုင်းတိရစ္ဆာန်ဌာနက3-4နှစ်ကြာမှတခါတိရစ္ဆာန်တွေရဲ့အခြေအနေကိုစစ်တမ်းကောက်တာပါ။ဒီ app ရှိနေတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေအစင်မပြတ်သိရှိနေရမှာဖြစ်ပါတယ်။
ကင်ညာနိုင်ငံကသဘာဝတော်ရိုင်းထဲမှာသွာလာနေကြတဲ့ချင်းသေးတွေ၊ဆင်တွေ၊ကြံ့တွေ၊မြင်းကြားတွေ၊တစ်ကလက်အုပ်တွေကိုမြင်တွေ့ရဖို့အတွက်ကမ္ဘာအနှံ့ကဆဖာရီခီးလာကြသူကနှစ်စဉ်ထောင်ပေါင်းချီရှိပါတယ်။အဲ့လိုကမ္ဘာလှည့်ခီးတဲ့တွေအတွက်လည်းမကင်ညာ app ကအသုံးဝင်နိုင်ပါတယ်
။ With our scientists, they can collaborate all this data and work out
ရရှိတဲ့ချက်လက်တွေပေါ်မူတည်ပြီးကျွန်တော်တို့သူတေတီတွေကတိရစ္ဆာန်တွေရဲ့အခြေအနေကိုစစ်တမ်းပြုစုထားနိုင်ပါတယ်။ဒီနိုင်ငံတွေကတော်ရိုင်းတိရစ္ဆာန်တွေနဲ့ပတ်သက်လို့အမြဲမပြတ်တောက်လျှောက်စစ်တမ်းယူထားတယ်လို့တောင်ပြောလို့ရပါတယ်။ကင်ညာတော်ရိုင်းတိရစ္ဆာန်ဌာနက3-4နှစ်ကြာမှတခါတိရစ္ဆာန်တွေရဲ့အခြေအနေကိုစစ်တမ်းကောက်တာပါ။ဒီ app ရှိနေတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေအစင်မပြတ်သိရှိနေရမှာဖြစ်ပါတယ်
။နိုင်ငံတော်ကသွာလာစစ်ဆေးနေတဲ့ note တိုက်သတ္တဝါတွေကိုသဘာဝတော်ရိုင်းဌာနကလိုက်ပြီးတော့စည်းရင်းပြုစုနိုင်ဖို့မလွယ်ကူလှဘူးလို့တာဝန်ရှိသူတွေကပြောပါတယ်။note တိုက်တဲ့ဘွားတွေအကြောင်းကျွမ်းကျင်သူတွေကလည်းတနိုင်ငံလုံးမှာအလုံအလောက်မရှိတဲ့အတွက်မကညာ app ကိုအဓိကလှုပ်ထားရတာလို့ကညာအမျိုးသားပြားလိုက်ကသူတေတီက AP သတင်းဌာနကိုရှင်းပြပါဗျ
။ We want also to encourage the general public to participate in conserving mammals and one of the basic
note တိုက်တဲ့ဘွားတွေကိုထင်းသိမ်းတဲ့နေရာမှာအများပြည်သူပါဝင်လာအောင်အားပေးချင်တာလဲပါပါတယ်။ ပြည်သူတွေအနေနဲ့ဘယ်နေရာမှာပဲနိုးတိုက်သရဝါတွေကိုတွေ့တွေ့အချက်လက်တွေကိုအက်ထည့်ထည့်ပေးလို့ရပါတယ်။ဒီနည်းကနိုးတိုက်သရဝါတွေကိုထိန်းသိမ်းတဲ့နေရာမှာအရေးကြီးဆုံးနည်းလမ်းတစ်ခုဖြစ်ပါတယ်။အဲဒီလိုစည်းရင်းပြုစုထားတဲ့အတွက်ဒီသရဝါတွေဘယ်လိုစကြက်တွေမှာကျင်လည်ကျဆားတဲ့ကြသလဲ၊ဘယ်တွေသွားတဲ့ကြသလဲဆိုတာကိုသိရနိုင်တာမို့နောက်အနှစ်50ဆိုရင်သူတို့ဘယ်လိုဖြစ်နေမလဲ၊ဘယ်လိုနေရာတွေမှာအရေးအတွက်ဘလောက်ရှိနေမလဲဆိုတာခန့်မှန်းကြည့်နိုင်ပါတယ်။
အများပြည်သူပါဝင်စည်းရင်းပြုစုလို့ရတဲ့ mobile app ကရရှိတဲ့အချက်အလက်တွေဟာမျိုးသုံးမဲ့အန်ဒီရဲ့ကျုံးနေတဲ့ရှားပါးသတ္တဝါတွေကိုကာကွယ်စောင့်ရှောက်ရေးအတွက်လည်းသိတ်ကိုအသုံးဝင်တယ်လို့သူကပြောပါတယ်
။ It will also include recording the breeding condition.
ကလေးဆန်တွေတားပေါက်တဲ့အခြေအနေကလည်းမှတ်တမ်းဝင်နေမှာဖြစ်ပါတယ်။အထူးသဖြင့်ရှားပါးသရဝအကောင်ငယ်လေးတွေကိုမြင်ရရင်အားတက်ရပါတယ်။ဒီလိုပတ်ဝန်းကျင်မှာဒီမျိုးစိတ်တွေရှင်သန်နိုင်တယ်ဆိုတာသိရနိုင်တာအားတက်စရာပါ။နောက်တစ်ချက်ကဘလိုမျိုးစိတ်မျိုးတွေကိုဘလိုနေရာမှာမြင်ခဲ့ရတယ်ဆိုတာမျိုးသိရတာကတကယ်ကိုထူးခြားမှုလည်းဖြစ်ပါတယ်။သူတို့ကျင်လည်ကျဆားတဲ့နေရာတွေကောင်းမွန်နေရင်ရှားပါးသရဝတွေအဲ့ဒီနေရာမှာရေရှည်ရှင်သန်နိုင်မယ်ဆိုတာကျွန်တော်တို့တွက်လို့ရနိုင်ပါတယ်။
ကင်ညာနိုင်ငံတွေကတချို့ဒေသတွေမှာမိုးခေါင်ရေရှားမှုကြောင့်ကြံ့တွေဆင်တွေချင်းသွေးတွေအတွက်အစားအစာမလုံလောက်တဲ့အင်ပတန်ကြီးမားတဲ့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။ပြင်းထန်တဲ့ရာသီဥတုကြောင့်အပင်တွေတိရိစ္ဆာန်တွေဆုံးရှုံးနေရတယ်လို့ Kruger ဘေးမဲ့ဥယျာဉ်ကြီးရဲ့လေ့လာချက်မှလည်းတွေ့ရှိထားပါတယ်။ဒီလိုအခြေအနေမှာ Mackenzie App ကတိရိစ္ဆာန်ကာကွယ်စောင့်ရှောက်သူတွေအတွက်အရေးကြီးတဲ့အချက်အလက်တွေသိရနိုင်ဖို့အထောက်အကူဖြစ်မယ်လို့ဖန်တီးသူတွေကယုံကြည်ထားပါတယ်ရှင်။ကျွန်မဆွေမြမမ
assumption မှာအပတ်စဉ်စီစဉ်တင်ဆက်နေတဲ့ blogger တွေပြောသမျှဖြစ်ပါတယ်ရှင်အခုတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးလိုပါတယ်ထင်ပေါ်ကြွကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမိုက်အေးတန်နာကျော်ကတက်တန့်ရောင်သတင်းလွှာအစီအစဉ်မှာတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပ
ါ A 3.2 liter straight six cylinder
James Bond ရုပ်ရှင် No Time to Die ရုပ်ရှင်ဇာတ်ကားမှာသုံးတဲ့ Aston Martin DB5 model ကားနဲ့ဆင်တူကားကိုတော့လေလံပွဲမှာဒေါ်လာ3,000ကျော်နဲ့ရောင်းလိုက်ရပါတယ်။ကမ္ဘာမှာအဲ့ဒီကားမျိုးကဒီရုပ်ရှင်တွေကကားအပါအဝင်နှစ်ကားပဲရှိတယ်လို့လေလံပွဲကိုစီစဉ်တဲ့ Christie လေလံကြီးဟာကပြောပါတယ်။အဲ့ဒီကားကို September 28ရက်နေ့လေလံပွဲမှာတယ်လီဖုန်းနဲ့လှမ်းပြီးတော့လေလံဆွဲသူတို့ဝယ်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီမှာကားရောင်းရတဲ့ငွေကတော့ The Princess Trust Brahida အဖွဲ့ရဲ့လူငယ်အကျိုးလုပ်ငန်းတွေနောက်ပြီးတော့ UK ထောက်လှမ်းရေးအဖွဲ့မှာအခုရောအရင်ကရောအလုပ်လုပ်တဲ့သူတွေကိုကူညီတဲ့အရှိန်ဆန်ဝေလာမင်းသားရမုံငွေအဖွဲ့ပြီးတော့အခုနဲ့အရင် UK အထူးတပ်ဖွဲ့ဝင်တွေကိုကူညီနေတဲ့ Pride အဖွဲ့၃ဖွဲ့အတွက်သုံးသွားမှာဖြစ်ပါတယ်။ James Bond ရုပ်ရှင်စတင်ရိုက်ကူးထုတ်လုပ်တဲ့260ပြည့်အထိုင်အမှန်ဖြစ်တဲ့ Aston Martin ကားကားအစားမင်းသား Daniel Craig ဝတ်တဲ့အဝတ်အစားနောက်တော့ရုပ်ရှင်ထဲမှာသုံးတဲ့ပစ္စည်းတွေအစုံလေးလံတင်ရောင်းချနေတာပါ။ Channel အမတ်တရပစ္စည်းတွေကိုတော့ James Bond အမတ်တရနဲ့တတ်မှတ်ထားတဲ့အော်တိုဘာလ5ရက်နေ့ထိအွန်လိုင်းကနေပြီးတော့လေလံတင်ရောင်းချလာတယ်။ကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အမှတ်အသားဟောလိဝုဒ်ဆိုတဲ့စလုံးပေါင်းဆိုင်းဘုတ်ကြီးကိုဒီနေ့နှစ်တရာပြည့်အထိမ်းအမှတ်ဖြစ်နေဆေးပြန်တုံနေကြပါရဲ့။အင်္ဂလိပ်အခရာစလုံး6လုံးမှာစာတန်းကြီးကိုလုပ်ငန်းရဲ့ဆယ်နှစ်ကတည်းကဆေးတုပ်ထားတာပါ။ဒီလိုမျိုးဆယ်စုနှစ်တခုတိုင်းနောက်မှာဆေးပြန်တုပ်ပေးရပါရဲ့။လူတွေမသိတာကအဲ့ဒီစလုံးကြီးတွေနားသွားရင်စလုံးကြီးတစ်လုံးတစ်လုံး55ပေမြင့်ပြီးတော့ဒါအပြင်အဲ့ဒီစလုံးကြီးတွေကမြေကြီးနဲ့10ပေ15ပေလောက်ကွာနေသေးတာရှိပါသေး။ဒီတော့တချို့စလုံးတွေကလေထဲမှာအမြင့်ပေ60လောက်ထိရောက်နေတာပါလို့ဒီစလုံးကြီးတွေကိုစောင့်ရှောက်ရတဲ့အဖွဲ့ရဲ့ဥက္ကဋ္ဌ Jeff Serinan ကအရှင်းပြပါသေး
။ People don't realize that you know when you're standing at the sign each letter is 45 feet high the length of each letter
ဒီစလုံးကြီးတွေကိုဆေးပြန်တုံးနေတဲ့နေရာမှာဆေးခါလမ်းပေါင်း400 300ပြီးတော့တန်ကြီးမတက်အောင်အောက်ကနေပြီးတော့အထူးစီမံထားတဲ့ဆေးတမျိုးအရင်တုံးရပါတယ်။ဒီနေ့ကိုလူ9ယောက်နေတိုင်းစလုံးနှလုံးစီကိုဆေးတုံးနေကြတာပါ။တုံးဆေးကိုတော့ American တုံးဆေးထုတ်ကုမ္ပဏီ Sherwin Williams ဆေးကိုတုံးထားပါတယ်။ဒီဆေးကအရောင်ကိုလည်းပိုပြန်စေသလိုနေရောင်ထံကိုလည်းပိုပြီးတော့ခံနိုင်ပါတယ်။ပြီးတော့မိုးရံကိုပါခံနိုင်တဲ့အမျိုးအစားဖြစ်ပါတယ်။ လမ်းမရှိတဲ့တောင်ပေးဆောင်မှာဆိုတော့မြေကြီးကလည်းနင်းရင်ပြိုပြောကြတယ်လို့ကျိုးနယ်ဆိုင်ပြီးတော့ရောက်သွားရပါတယ်။ဒါကြောင့်မလို့ဈေးတုပ်ဖို့ညှန်းစင်ရတာတော့မှတရက်နဲ့မပြီးပါဘူး။ဒီဟောလိဝုဒ်ဆိုင်တွေတည်ရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကမိုးမကြီးပေမဲ့လေနေရောင်ကပြင်ပြီးလေကားထက်ပါတယ်။ဆယ်နှစ်ခါမှဈေးတုပ်တာမလို့လဲတန်ကြီးတွေကတက်နေပြီးတော့တန်ကြီးတွေချွတ်ရတာတလို့ဖြစ်ပါတယ်။ဒီဟောလိဝုဒ်ဆိုတဲ့စာရန်ကြီးကငကိုမူလာကဟောလိဝုဒ်လန်ဖြစ်ပါတယ်။အကောင်မြင့်မှာတိဆောက်ထားတဲ့အင်ညာစီမံကိန်းကိုပြောတာဖြစ်ပြီး1923ဒီဇင်ဘာမှာစတာပါအခုဆေးသုံးနေတာကတော့နိုဝင်ဘာလ15ရက်နေ့ထိဖြစ်ပါလိမ့်မယ်သူတို့ဆေးသုံးနေတဲ့ပုံကိုတိုက်ရိုက်ထုတ်လွှင့်ပြတာလားကြည့်ချင်ကြရဲ့ဆိုရင်တော့ website မြင်တာ hollywoodsign.org ရဲ့ website လိပ်စာမှာကြည့်ရှုနိုင်ပါတယ်ရှင် Took my crew to Japan party like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find it ဒီတက်ရောက်တဲ့လောအစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဧတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်းအတွက်သတင်းဆောင်ပါတွေသတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဒါ့အပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်သောရရှင်တို့တန်းကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကတင်ပြပေးမှာဖြစ်ပါတယ
်ယူကရိန်းမြို့တော် Kiev ကိုတနင်္လာနေ့ကဖောက်ခွဲရေးပစ္စည်းတွေပါဝင်တဲ့ရုရှားရဲ့အဝေးဒိန်း drone တွေနဲ့တိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးခဲ့ပြီးမြို့ကန်တွေလည်းဘေးလွတ်ရာကိုပို့ဆောင်ခဲ့ရသလိုအစအုပ်တို့လည်းမိလောင်ပျက်စီးခဲ့ပါတဲ့မောင်းသူမဲ့ drone ရင်73စင်းကိုတော့ပစ်ချနိုင်ခဲ့တဲ့အကြောင်း Ukraine data ကပြောဆိုပါတယ်လာနဲ့ GPA အချမ်းချမ်းရှိနေခဲ့တဲ့ Kiev မြို့တော်ကို Russia ကမစ်ဆိုင်းတုံးနေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးသတင်းတပတ်အကြာမှာအခုလို drone ယာဉ်နေနဲ့တိုက်ခိုက်တာဖြစ်ပါတယ်တိုက်ခိုက်ရမှာအသုံးပြုတဲ့ drone တွေဟာ Iran နိုင်ငံလို့ Shahid အမျိုးအစားဖြစ်ပြီးပြင်ပကိုဝင်တိုက်ခိုက်တဲ့နီးကို Russia ကအသုံးချနေတယ်လို့ Ukraine တာဝန်ရှိသူတွေကပြောဆိုပါတယ်အီရန်နိုင်ငံမှာမူဆလင်ကောင်စီအီရန်နိုင်ငံမှာမူဆလင်ကောင်စီပေါ်ဝါချုံရမဲ့စည်းကမ်းကိုတိတိကျကျမလိုက်နာလို့ဆိုပြီးအမျိုးသမီးငယ်တူကိုဘာသာရေးရဲတွေကဖမ်းထားစဉ်တည်ဆုံခဲ့ရမှုပေါ်စန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်ဆက်ရပြီးပြန်ကြားရေးဝန်ကြီးနဲ့အီရန်ဘာသာရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥရောပသမဂ္ဂ EU ကတနင်္လာနေ့မှာတန်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်အီရန်နိုင်ငံမှာစနေနေ့ညက even အချင်းထောင်မီလောင်မှုအတွင်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြတဲ့အကျဉ်းသားတွေကိုတာဝန်ရှိသူတွေကပြစ်ခတ်ခဲ့တယ်လို့အီရန်အခြေစိုက်လူခွင့်ရေးလှုပ်ရှားသူပိုနာဇနီမီက VOA ပါရှန်သတင်းဌာနကိုပြောဆိုခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအီရန်အစိုးရကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးယာရူကနေထုတ်ပတ်ခံခဲ့ရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရာခန်ဟာအဓိကကြတဲ့ဂျာပြလွတ်တော်ရွေးကောက်ပွဲမှာအနိုင်ရရှိသွားတာကြောင့်အထွေထွေရွေးကောက်ပွဲကိုစောပြီးကျင်းပပေးဖို့လက်ရှိညွန်ပေါင်းအစိုးရကသူ့ရဲ့အတိုက်အခံပါတီကတောင်းဆိုမှုတွေလည်းပုံမအကောင်းလာပါတယ်။အောက်လွှတ်တော်ကိုယ်စားလှယ်၈နေရာအတွက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျာပြရွေးကောက်ပွဲမှာ9နေရာအတွက်ဝန်ကြီးချုပ်ခန်ကရှင်းပြရမှာ6နေရာကိုအနိုင်ရခဲ့တာကြောင့်သူ့အပေါ်လူကြိုက်များမှုစစ်တမ်းကောက်ယူတဲ့ပွဲဖြစ်တယ်ပြောဆိုကြပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုစုံမှုချုပ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုခင်မောင်ဆိုမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Zubel FTF နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်နားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.